Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ28ရက်ကြာတာရေဒီယိုအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်တော်စုမှာ COVID-19 ကရောဂါကြောင့်သေဆုံးသူ3,000ကျော်သွားပါပြီ။ဒီအရေအတွက်ဟာဗီယက်နမ်နဲ့ကိုရီးယားစစ်ပွဲနှစ်ခုပေါင်းအတွင်းအမေရိကန်တွေတိုက်ဆုံးခဲ့ရတဲ့အရေးအတွက်ထပ်ပိုများပါတယ်။စံချိန်တရားလောက်အောင်တိုက်ဆုံးသူများနေချိန်မှာပဲတိုက်ဆုံးသွားသူတွေအတွက်တင်းနှလာနေကြရင်ငြိမ်သက်အောက်မေ့ခြင်းအထိတ်မှတ်လို့ဖို့အချက်လွတ်တော်ပါတီနှစ်ရက်လုံးကအမတ်တွေကထပ်မံပြောကြားခဲ့ကြပါတယ်။အောက်လွတ်တော်မှလည်းလွတ်တော်အစည်းအဝေးတွေလုပ်တဲ့နေ့တိုင်းမှာငြိမ်သက်အောက်မေ့ခြင်းအထိတ်မှတ်လို့ကြဖို့အဆိုပြုထားပါတယ်။အမေရိကန်မှာနေစဉ်တိုက်ဆုံးသူအရေအတွက်အနည်းငယ်ကျဆင်းခဲ့ပေမဲ့ဗုဒ္ဓဟူးနေ့ကတော့တိုက်ဆုံးသူ1400အထိမြင့်တက်ခဲ့ပါတယ်။ John Hopkins တက္ကသိုလ်ကပြုစုထားတဲ့စာရင်းအရကမ္ဘာတဝန်း COVID-19 ကြောင့်တိုက်ဆုံးသူ 35,500 ကျော်ရှိနေပါတယ်။ကမ္ဘာတဝန်းအထူးပြုလူနာ 5.8 တန်းမှာ 30 ရာခိုင်နှုန်းလောက်ကအမေရိကန်ပြည်ထောင်စုကဖြစ်ကြပါတယ်။ကမ္ဘာတဝန်း COVID-19 ကရောဂါကြောင့်လူပေါင်း265တန်းလောက်အစားအသောက်အလိုအမင်းရှားပါးမှုနဲ့ရင်ဆိုင်ကြရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသုံးသပ်ထားပါတယ်။ New York မြို့အခြေစိုက် Hunger Project အစီအစဉ်ပရဟိတအဖွဲ့ကလည်းကမ္ဘာမှာဆာလောင်မှုကိုရေရှည်ကြုံနေကြရသူပေါင်းကတန်း120လောက်ရှိနေတယ်လို့ဒီကနေ့မေလ28ရက်နေ့မှာကြားရောက်တဲ့ကမ္ဘာတဝန်းဆာလောင်မှုသိပ်မှုတိုက်ဖျက်ရေးနေမှာပြောကြားလိုက်ပါတယ်။အစရဲကစားရည်ရိတ်ခါမလုံလောက်တဲ့ပြဿနာကြီးဟာကပ်ရောဂါကြီးကြောင့်ပိုပြီးဆိုးစီခဲ့ပြီးလူ၉ယောက်မှာ၁ယောက်ဟာဝဝလည်လည်မစားတောက်နိုင်ကြတဲ့အခြေအနေဖြစ်နေတယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။လက်ရှိကမ္ဘာမှာအစားအသောက်မလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေကြရသူပေါင်း135တန်းလောက်ရှိနေပြီးကပ်ရောဂါတိုက်ဖျက်ရေးကိုမြန်မြန်ဆန်ဆန်မလုပ်ရင်လူပေါင်း265တန်းလောက်ပြဿနာကြုံကြရလိမ့်မယ်လို့ကမ္ဘာစားနပ်ရိတ်ခါအဖွဲ့ကပြောကြားထားပါတယ်။လောလောဆယ်မှာအငတ်ဘေးပြဿနာမရှိသေးပေမဲ့လာမယ့်လပိုင်းတွေအတွင်းမှာတော်တော်များများအငတ်ဘေးပြဿနာနဲ့ရင်ဆိုင်ကြရနိုင်တယ်လို့ WFP အကြီးအကဲ David Beasley ကလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှမကြခင်တုန်းကပြောကြားခဲ့ပါတယ်။ COVID-19 ကရောဂါကြောင့်အစားအသောက်စိုက်ပျိုးထုတ်ပိုးတင်ပို့ဖြတ်ဝေမှုပိုင်းအလုံးထိခိုက်နေပါတယ်ရှင်။အမေရိကပြည်ထောင်စုတမိုင်းမှာပုဂ္ဂလိကပိုင်အာကာသယာဉ်သုံးပြီးအာကာသယာဉ်ဘူးတွေအာကာသကိုတွားမဲ့ပထမဆုံးခရီးစဉ်ကိုရာသီဥတုကြောင့်ပို့ထုံးနေတော့ကရွှေဆိုင်ခဲ့ရပါတယ်။အာကာသယာဉ်ပြန်တက်ဖို့စီစဉ်ထားတဲ့အချိန်16မိနစ်အလိုမှာအမေရိကအာကာသသိပ္ပံစူဇန်ရေး NASA တာဝန်ရှိသူတွေကခရီးစဉ်ကိုဖျက်ခဲ့တာပါ
။ Dragon SpaceX unfortunately we are not going to launch today. You are go for
SpaceX ပုဂ္ဂလိကပုဂ္ဂိုလ်မင်းရဲ့Crew Dragon အာကာသယာဉ်ကိုလွှတ်တင်မဲ့ Florida ပြည်နယ်ကနေဒါအာကာသစခန်းနားမှာဖြစ်စည်းတွေလက်မဲ့အန္တရာယ်ရှိတာကြောင့်အစီအစဉ်ကိုဖြတ်ပြီးစနေနေ့ကျမှလွှတ်တင်ဖို့ရွှေ့ဆိုင်းခဲ့ကြတာပါအပြည်ပြည်ဆိုင်ရာအာကာသစခန်းစီသွားကြမဲ့ဝါရင့်အာကာသယာဉ်မှူးကြီးတွေဖြစ်တဲ့ Doug Harley နဲ့ Bob Banken တို့ကတော့ဒီကြားထဲမှာကိုရိုနာဗိုင်းရပапိုးမကူအောင်ဘယ်သူနဲ့မှမထိတွေ့ပဲတည်ကြနေကြရမှာဖြစ်ပါတယ်ပုဂ္ဂိုလ်နေတော့ကအာကာသယာဉ်လွှတ်တင်တာကိုအားပေးကြည့်ရှုဖို့သမ္မတဒေါ်နယ်ထရမ့်လည်းကနေဒီအာကာသစခန်းကိုတွားရောက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မင်နီယပလစ်မြို့မှာရဲဖမ်းစည်းစဉ်အတွင်းအာဖရိကအမေရိကန်တယောက်တေဆုံးခဲ့ရတာကိုမကျေနပ်သူတွေပုဂ္ဂိုလ်နေညကလည်းဒုတိယညအဖြစ်ဆက်ပြီးဆန္ဒပြခဲ့ကြပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တဲ့နေရာမှာရဲကရာဘာချီတွေမျက်ရည်ယူပုံးတွေတုံးပြီးလူစုခွဲခဲ့ပါတယ်။ဆန္ဒပြသူတချို့ကကားပစ္စည်းအယောင်ဆိုင်တစ်ခုကိုမီးရှို့ခဲ့ကြသလိုဈေးဆိုင်တွေကုန်တိုက်တွေကိုဖျက်ဆီးဝင်ရောက်လူရိုက်မှုတွေလည်းရှိခဲ့ပါတယ်။ George Floyd ဆိုသူလူမဲ့အမျိုးသားကိုငွေအတုသုံးလိမ့်လေတယ်လို့ဆိုပြီးရဲကဖမ်းဆီးစဉ်တေဆုံးခဲ့တာပါ။အနားမှာရှိသူလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုထဲမှာသူ့ရဲ့လက်ဘေးကိုရဲအယားရှိကဒုံးနဲ့တတ်ဖြတ်ထားတာတွေ့ရပါတယ်။သူကအသက်မရှူနိုင်ဘူးလို့အချိန်ချင်းပြောပေမဲ့ရဲကဖယ်မပေးခဲ့ပါဘူး။နောက်ပိုင်းစေယုံကားနဲ့စေယုံခေါ်သွားခြင်းတေဆုံးခဲ့တာပါ။သူတေဆုံးခဲ့တဲ့အတွက်ဖမ်းဆီးတဲ့ရဲ၄ယောက်ကိုအလုတ်ကဖြုတ်ခဲ့ပါတယ်။ FBI အနေနဲ့ဒီကိစ္စကိုမြန်မြန်ဆန်ဆန်စုံစမ်းဖို့သမ္မတဒေါ်နယ်ထရမ့်က Twitter ပေါ်မှာရေးသားခဲ့ပြီး Floyd ရဲ့ကြာရစ်သူမိသားစုကိုဝန်ထမ်းဆောင်ပြောကြားခဲ့ပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိဒိုင်းဒိုမီတာ19 kHz 1553တုံညဒိုင်းဒိုမီတာ25 kHz 1783တုံညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာဒိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လင်းပေးနေပါတယ
်ဒီရီကနေဂျာတာပရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ရှင်းပြပေးသွားမှာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာရက်ပေါင်း50ကျော်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးပြန်တွေ့ရှိခဲ့တယ်လို့တောင်ကိုရီးယားကဒီကနေ့ပြောလိုက်ပါတယ်။အခုလိုဖြစ်လာတဲ့အတွက်ဗိုင်းရပ်စ်ကူးစက်မှုဘာကြောင့်ပြန်ဖြစ်လာသလဲဆိုတာစုံစမ်းဖော်ထုတ်ဖို့ပိုခက်ခဲလာ။တရောင်းနဲ့တရောင်းခက်ခော်ကနေပေါ်နဲ့တခြားလုံဆန်ရှိတာတွေကိုဆက်လုပ်သွားဖို့လိုတယ်လို့ပြောလိုက်ပါတယ်။တောင်ကိုရီးယားမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ69ယောက်ရှိပြီးဒီထဲက68ယောက်ကဆိုးမျိုးဒေသတော်ကဖြစ်တယ်လို့တောင်ကိုရီးယားရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။တောင်ကိုရီးယားဆိုရကရေးပေါ်စီဝေးထိုင်ပြီးတော့ပန်းချန်နေပြတိုက်ဒီအစိုးရပိုင်းပြသက်ရုံတွေကိုလာမယ့်နှစ်ပတ်အတွင်းမှာပိတ်ဖို့ဆုံးဖြတ်လိုက်ပြီးတော့ပုဂ္ဂလိကစာသင်ကျောင်းတွေနဲ့ကွန်ပျူတာဂိမ်းကစားတဲ့နေရာတွေကိုလည်းပိတ်ဖို့အကြံပေးထားပါတယ်။လူတွေအနေနဲ့မလိုအပ်ပဲစီဝေးတာတွေမလုပ်ကြဖို့နဲ့ကုမ္ပဏီတွေအနေနဲ့နေမကောင်းတဲ့လူတွေကိုအလုပ်မလာခိုင်းဖို့ကျန်းမာရေးဝန်ကြီးကလည်းပြောလိုက်ပါတယ်။အိန္ဒိယနိုင်ငံဘက်မှာလည်းဒီကနေ့မှာဗိုင်းရပ်စ်ကူးစက်သူ6500ကျော်ရှိတဲ့ကြောင့်တနေ့တည်းမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးစတင်ချိန်တင်ခဲ့ပါတယ်။အိန္ဒိယအစိုးရကအခုသတင်းမှတ်ကုန်မှာလမ်းညွှန်ကြားအချက်ကိုထုတ်ပြန်ဖို့ရှိနေချိန်မှာပဲအခုလိုကူးစက်မှုတွေစတင်တင်ခဲ့တာဖြစ်ပြီးတော့အိန္ဒိယအစိုးရအနေနဲ့ဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်တဲ့နေရာတွေမှာတချို့စီးပွားရေးလုပ်ငန်းတွေကိုခွင့်ပြုသွားမှာဖြစ်ပေမဲ့လူတွေကိုအပြင်မထွက်ဖို့အမိန့်ကိုနှစ်လထပ်တိုးသွားဖို့လည်းရှိနေပါတယ်။ဒါပြင်နောက်ထပ်တည်ဆုံးသူ194ယောက်ရှိတယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်မှာတော့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ539ယောက်နဲ့တည်ဆုံးသူ18ယောက်တက်ရှိခဲ့တယ်လို့ဖိလစ်ပိုင်ကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ပြည်သူမျိုးသားပြည်သူကွန်ဂရက်ကဟောင်ကောင်မျိုးသားလုံခြုံရေးဥပဒေချံကိုဥပဒေဖြစ်နဲ့ဒီနေ့မှအတည်ပြုလိုက်ပါတယ်။အခုလိုဥပဒေဖြစ်အတည်ပြုလိုက်တာကြောင့်တရုတ်နိုင်ငံနဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကြားမှာဆက်ဆံရေးပြင်းမာလာခဲ့ပါတယ်။နှစ်စဉ်ကျင်းပတဲ့တရုတ်မျိုးသားကွန်ဂရက်ညီလာခံကိုနေ့အဆုံးသတ်ခဲ့ချိန်မှာဒီဥပဒေချံကိုအတည်ပြုခဲ့တာဖြစ်ပါတယ်။အခုလိုအတည်ပြုလိုက်တဲ့မျိုးသားလုံခြုံရေးဥပဒေက Basic Law လို့ခေါ်တဲ့ဟောင်ကောင်အခြေခံဥပဒေကိုအပြောင်းအလဲလုပ်လိုက်တာဖြစ်ပါတယ်။အခုဥပဒေအရနောက်ပိုင်းမှာတရုတ်ကောင်းဆောင်တွေကဆုံးဖြတ်မဲ့အရေးယူဆောင်ရွက်ချက်တွေကိုဟောင်ကောင်အစိုးရအနေနဲ့လိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။တရုတ်အစိုးရဘက်ကဒီဥပဒေကိုပြဋ္ဌာန်းဖို့လှုပ်လာတဲ့အတွက်အမေရိကန်အနေနဲ့ဟောင်ကောင်ကိုတရုတ်အစိုးရလက်အောက်ကနေကိုယ်ပိုင်အုပ်ချုပ်ခွင့်ရတဲ့ဒေသဖြစ်နေဆက်ဆံသွားတော့မှာမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာထားပါတယ်။ဒီဥပဒေကဟောင်ကောင်ပြည်သူတွေရဲ့နိုင်ငံသားလွတ်လပ်ခွင့်ကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေကိုဖိနှိပ်ဖို့အတွက်အသုံးပြုလာနိုင်တယ်လို့ဟောင်ကောင်ကတက်ကြွလှုပ်ရှားသူတွေကဝေဖန်ကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ။ကျွန်းနိုင်ငံကဟွာဝေးနည်းပညာကုမ္ပဏီရဲ့ဗန္ဒာရေးကြီးကဲမောင်ဝမ်ဂျိုးပေါ်ကနေဒါတရားရုံးရဲ့အမိန့်ကိုတရုတ်နိုင်ငံအနေနဲ့အပြင်းထန်ကန့်ကွက်တယ်လို့ကနေဒါနိုင်ငံဆိုင်ရာတရုတ်သံရုံးပြောခွင့်ရကတတကနေဒီနေ့ပြောလိုက်ပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံတို့ဟာတနိုင်ငံကြားတရားခံလွှဲပြောရေးသဘောတူညီချက်ကိုလွဲသွင်းစားလုပ်နေပြီးအဲ့လိုလုပ်တာဟာမောင်ဝမ်ဂျိုးရဲ့ဥပဒေအရတရားဝင်ရပိုင်ခွင့်ရှိတဲ့အခွင့်အရေးတွေကိုအကြီးအကျယ်ချိုးဖောက်နေတယ်လို့လည်းသူကပြောပါတယ်။ဟွာဝေးကုမ္ပဏီရဲ့ဗန္ဒာရေးကြီးကဲဖြစ်တဲ့မောင်ဝမ်ဂျိုးကိုအမေရိကန်ကတရားခံလွှဲပြောင်းဖို့ကိစ္စလုံးဆောင်နိုင်တယ်လို့ကနေဒါတရားရုံးကမနေ့ပုံထူးနေ့ကအမိန့်ချမှတ်ခဲ့တာပါကနေဒါနိုင်ငံရဲ့ British Columbia ပြည်နယ်တရားရုံးချုပ်တရားသူကြီး Heather Holmes ကမောင်ဝမ်ဂျိုးကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာကနေဒါနိုင်ငံမှာလည်းပြစ်မှုကျူးလွန်ရာရောက်တဲ့အတွက်သူမကိုလိန်လည်မှုနဲ့တရားစွဲဆိုထားတာဟာတရားခံလွှဲပြောင်းမှုအတွက်လိုအပ်တဲ့အချက်တွေနဲ့ကိုက်ညီတယ်လို့ပြောပါတယ်မောင်ဝမ်ဂျိုးဟာအမေရိကန်ကအီရန်နိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်မှုနဲ့ဆက်ဆက်ပြီးတော့လိန်လည်ခဲ့တယ်လို့အမေရိကန်ကစွပ်စွဲထားပြီးညွှန်းပြောင်းမှာတရားစွဲဆိုဖို့ဆန္ဒရှိနေတာပါ။ဒါနဲ့ပတ်သက်ပြီးမောင်ဝမ်ဂျိုးဘက်ကရောဟော်ဝဲကုမ္ပဏီဘက်ကပါတစုံတရာအမားရင်းမလုပ်ခဲ့ကြောင်းညှင်းဆုပ်ထားပါတယ်။ကနေဒါအစိုးရကမောင်ဝမ်ဂျိုးကို2018ခုနှစ်နောက်ပိုင်းမှာဗန်ကူးဗားလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ။ပေါ်တိုရီကိုကမ်းလွန်ပင်လယ်ပြင်မှာကိုကိန်းပေါင်ကျင်1100ကိုသိမ်းဆည်းရရှိခဲ့မိတယ်လို့အမေရိကန်ကမ်းခြေဆောင်တပ်ကပြောလိုက်ပါတယ်။အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့စီရီ20ဘော်ကတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တာဖြစ်တယ်လို့အာနာဘိုင်းကမနေ့ကပြောပါတယ်။အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ရဲ့ရဟန်းယမုံမှာပါတဲ့သူတွေကဒီပေါင်100လောက်ရှိတဲ့ကိုကိန်းထုတ်ကိုပြီးခဲ့တဲ့တောက်ချာနေကအမေရိကန်ပိုင်းဒက်ဆက်ချီယိုကျွန်းကပျက်စီးနေနားမှာပထမဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့နေရာကနေနောက်ထပ်သက်တေကအထောက်ထားတွေတွေ့မတွေ့ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုလိုရှောက်ဖွေတွေ့ရှိတာဟာအမေရိကန်ပင်မကုန်းပြည်နဲ့ကာရိဘီယံဒေသကျွန်းတွေမှာလုံနေတဲ့ကမ်းခြေဆောင်တပ်ဖွဲ့ဝင်တွေရဲ့ထူးချွန်ပြောင်ပြောင်းတဲ့လုပ်ရည်တွေကိုမိမောင်းထိုးပြလိုက်တာဖြစ်တယ်လို့ဆန်ဟွားမှာရှိတဲ့အမေရိကန်ကမ်းခြေဆောင်တပ်ဖွဲ့ရဲ့တမူးကြီးဘိုးပါဝါကပြောပါတယ်။ကမ်းခြေဆောင်တပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးရေးနဲ့ကာရိဘီယံရင်းမြစ်ဒေသမွေးစေးတိုက်ဖြတ်ရေးတာဝန်ရှိသူတွေအနေနဲ့ဒီမွေးစေးတွေဘယ်ကနေလာပြီးဘယ်ကိုပို့ဆောင်မလဲဆိုတာကိုသိရှိနိုင်ဖို့အတွက်အထောက်အကူစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်ခင်ဗျာ။ ဒီကနေ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုဆက်ပြီးတော့အထံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ
။အခြေခံဥပဒေပြင်ဆင်ရေးဆွေးနွေးမှုတွေမှာမျှတမှုမရှိဘူးဆိုတဲ့ဆက်ဆွဲချက်နဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုတာဝန်ကရုပ်သိမ်းဖို့တီခိုင်ပြိုးပါတီဘက်ကပြည်သူ့လွတ်တော်မှာတင်သွင်းလာတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ဒီကနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာပြည်တော်စုချန်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမိုင်းပြင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်ထွန်းစိန်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကနေရုပ်သိမ်းရေးအစိုးတင်သွင်းခဲ့တာပ
ါပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်သူဦးတီခွန်မြတ်ဒီဥပဒေအရပြည့်တော်တာဝန်များကိုကျေးပွန်းစွာမဆောင်ရွက်ချင်းဆိုတဲ့အချက်များနဲ့ညှိစွန်းကြောင်းတွေ့ရှိရပါသဖြင့်ပြည်သူ့လွတ်တော်ဆိုင်ရာဤဥပဒေ135အရ၎င်းအားတာဝန်မှရုပ်သိမ်းပေးနိုင်ပါရန်အစိုးတင်သွင်းအပ်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးအစိုးအပါအဝင်လွှတ်တော်တွင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌတဦးအနေနဲ့တာဝန်ကိုမျှမျှတတမဆောင်ရွက်ခဲ့ဘူးဆိုတာတွေကိုဆွေးကြက်ထဲမှာပြောဆိုခဲ့ပါတယ်။ပြည်သူ့လွှတ်တော်ဆိုင်ရာဥပဒေပုံမှန်21အရာလွှတ်တော်ဥက္ကဋ္ဌဒါမှမဟုတ်ဒုဥက္ကဋ္ဌဒါမှမဟုတ်နှစ်ဦးစလုံးဟာနိုင်ငံတော်ရဲ့ကျေးဇူးတစ္ဆာကိုဖောက်ဖျက်တာဖွဲ့စည်းပုံခြေရန်ဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ဖျက်ကျူးလွန်တာအကျဉ်းသိက္ခာပြက်ပြားတာဥပဒေအရပေးအပ်တဲ့တာဝန်တွေကိုကျေပွန်အောင်မထမ်းဆောင်တာစတဲ့အချက်တွေကိုကျူးလွန်နေဆိုရင်တတ်မှတ်တဲ့နီလန်းနဲ့အညီတာဝန်ကနေရုပ်သိမ်းနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ပြည်သူ့လွှတ်တော်ဆိုင်ရာဤဥပဒေပုံမှန်136အရာအဲ့ဒီလိုဆွဆွဲခံရခြင်းအတွင်းမှာဥက္ကဋ္ဌတာဝန်ကိုဒုဥက္ကဋ္ဌကတာဝန်ခိတလွှဲယူရမှာမို့ဥတီခွန်မြတ်အနေနဲ့မဲခွဲဆုံးဖြတ်တာမလုပ်ရမချင်းပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာယကစတဲ့တာဝန်တွေရယူထားတာကိုရှင်းနာခံရမှာဖြစ်ပါတယ်။သူ့နေရာမှာဒုဥက္ကဋ္ဌဖြစ်တဲ့ဦးထွန်းထွန်းဟိန်ကဒီကနေ့ကနေစတင်ပြီးလွှတ်တော်တာဝန်တွေကိုကြီးကျက်ဆောင်ရွက်လျက်ရှိပါတယ်။နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရမျိုးသိန်းကတော့လွှတ်တော်တွေပုတ်တိုင်မှုကနေအခုလိုနိုင်ငံရေးကစားမှုတစ်ခုပေါ်ပေါက်လာတာဖြစ်တယ်လို့သုံးသပ်ပြောဆိုလိုက်ပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့လွှတ်တော်တွေမှာဖြစ်ခဲ့တဲ့ဒီပုတ်တိုင်မှုတွေကိုအဓိကအကြောင်းပြုပြီးတော့ဒီလိုဖြစ်လာတာလို့ကျွန်တော်ကတော့မြင်တယ်။နောက်တစ်ဖက်ကလည်းပဲဒီအရေးကြီးအဆိုကိုအကြောင်းပြုပြီးတော့လွှတ်တော်တွေမှာဒီဆွေးနွေးမှုတွေပြန်လုပ်တဲ့အခါမှာဒီနိုင်ငံရေးအရာပေါ့လေဆက်ဆက်ပတ်သက်မှုတွေလည်းပြန်ပါလာမှာဆိုတော့နိုင်ငံရေးအကြောင်းနောက်ခံနေလဲမရှိနိုင်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။လွှတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းတဲ့အစီအစဉ်အောင်မြင်ဖို့ဆိုရင်ပြည်သူ့လွှတ်တော်ဆိုင်ရာဤဥပဒေပုံမှန်139အရာလက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်သုံးပုံနဲ့ပုံရှိရူရီဖြစ်တဲ့ကိုယ်စားလှယ်ဥရီအယောက်အင်းရနီးပါးရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်လွှတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းနိုင်ဖို့ကလွှတ်တော်တွင်မဲခွဲယုံနဲ့မပြီးပါဘူးဒီလိုတင်ပြလာမှုနဲ့ပတ်သက်လို့လွှတ်တော်ဥက္ကဋ္ဌလှုပ်ဆောင်ချက်မှန်မှန်မှန်ဆိုတာကိုစုံစမ်းစစ်ဆေးတာတွေလုပ်ရအောင်မှာဖြစ်ပါတယ်ဒီအတွက်စုံစမ်းစစ်ဆေးရေးအဖွဲ့တွေလည်းဖွဲ့ရအောင်မှာဖြစ်ပါတယ်မဲခွဲဆုံးဖြတ်မဲ့ဆိုရင်သက်မှတ်လူဦးရေရရှိဖို့မလွယ်နိုင်တဲ့အခြေအနေမှတည်နေပေမဲ့အခုလိုတင်ပြမှုကနိုင်ငံရေးရည်ရွယ်ချက်တစ်ခုခုများရှိလေမလားဆိုပြီးသုံးသပ်နေကြတဲ့အပေါ်မေးမြန်းလာမှာတော့ကြံ့ခိုင်ရေးပါတီကဒေါက်တာမောင်သိန်းက
အင်အားကြီးတဲ့ပါတီတစ်ခုကလွတ်တော်မှာဟိုဒီမိုကရေစီရဲ့နိုင်ကျင်းတဲ့ပုံစံမျိုးတိုးဒီမဟုတ်တစ်ဖက်ဆောင်တဲ့ပုံစံမျိုးမဖြစ်အောင်လို့ဒီမိုကရေစီရဲ့အနှစ်သာရဟိုလူချင်းတဲ့အနေနဲ့ကျွန်တော်တို့ကိုပေးထားတဲ့လုပ်ပိုင်ခွင့်ကြီးကဟိုထိမ့်နေတဲ့သဘောနဲ့တင်လာပါဘူးလွတ်တော်တွင်းမှာကိုကျွန်တော်တို့ကထိမ့်ကြောင်းတဲ့ပေါ်ကမျိုးပါပဲ။ခုကြီးတဲ့သဘောပဲတက်မှတ်ပေးတဲ့သဘောပဲဒီသဘောပါပဲ
။ဆွဆွဲခံရသူဥတီခွန်မြတ်ဟာပြည်ခံကျိုးထိတ်တန်းကောင်းဆောင်တဦးဖြစ်တဲ့သူရဥရွှေမန်းနဲ့နှီးဆက်သူတဦးဖြစ်ပြီးပြီးခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးမတိုင်ခင်ကတည်းက NLD ပါတီဘက်ကိုမျက်နှာသာပေးတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မူရင်းပါတီဘက်ကဆွဆွဲမှုတွေလုပ်ခဲ့တာတွေရှိခဲ့ပါတယ်။ဒီလိုဖြစ်ပြီးအခုလိုဆွဆွဲခံခဲ့ရတာပဲဖြစ်ပါတယ်။စည်ရင်အရာပြည်သူ့လွှတ်တော်မှာအာဏာရ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်255ဦးနဲ့အများဆုံးနေရာမှာရှိနေပြီးအဲဒီနောက်မှာတော့တပ်ကိုယ်စားလှယ်ဦးရေ130ဦးကဒုတိယအများဆုံးနဲ့တည်ရှိနေတာဖြစ်ပါတယ်။ပြည်ခိုင်ဖြိုးကအယောက်30ရှိတာတခြားတိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလအမတ်က45ဦးရှိပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ပြည်ပကနေပြန်ဝင်လာကြတဲ့မြန်မာနိုင်ငံသားတွေအားလုံးကိုအသွာအလာကန့်သတ်ပြီး COVID-19 ရောဂါပိုးရှိမရှိစစ်ဆေးနေတဲ့အခြေအနေတွေဘယ်လိုဆောင်ရွက်နေသလဲဆိုတာကိုပြောပြပါမယ်။ကျွန်မအင်တနာထုံးပါ။ပြည်ပကနေပြန်ဝင်လာကြတဲ့မြန်မာနိုင်ငံသားအားလုံးကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းအလိုက်သတ်မှတ်နေရာတွေမှာအသွာအလာကန့်ပြီးစောင့်ကြည့်ထားတာပါ။မေလ18ရက်ကနေစလို့အသွားအလာကန့်သတ်ထားသူတွေအားလုံးကိုရောဂါပိုးရှိမရှိစစ်ဆေးပေးဖို့ညွှန်ကြားထားပြီးဖြစ်တယ်လို့မေလ22ရက်နေ့ကပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးမှာကျန်းမာရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကပြောခဲ့ပါတယ်။မြောက်ရီနယ်စပ်ဂိတ်ပောက်ကနေမြန်မာနိုင်ငံထဲကိုပြန်ဝင်လာကြတဲ့ဥယျာဉ်ကတရက်ကို1000ကျော်နီးပါးရှိနေပါတယ်။ပြန်ဝင်လာကြတဲ့သူတွေကသွားလာရေးကန့်သတ်ထားတဲ့ပြည်နယ်တိုင်းနဲ့ခရီးအသွားအလာခက်ခဲမှုရှိနေတဲ့နေရာကလူတွေကိုပဲမြောက်ရီမြို့ quarantine center တွေမှာစောင့်ကြည့်နေတာဖြစ်ပါတယ်။ကြံတဲ့သူတွေကိုတော့သက်ဆိုင်ရာတိုင်းနဲ့ပြည်နယ်တွေကလာရောက်ခေါ်ယူပါတယ်။မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကလက်ရှိမြောက်ရီမြို့ quarantine center တွေမှာရှိနေတဲ့ပြည်ပပြည်တွေအားလုံးကိုရောဂါပိုးစစ်ဆေးပေးတာနဲ့ပတ်သက်လို့ဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုအခုလိုပြောပြပါတယ်
။ဝန်ထမ်းလူအားလုံးကိုဆောင်ရွက်ကြော်လို့စပ်ပြုနေတာပေါ့။အဲဒီကိုဗစ်ရှင်ကြီးဖြစ်စေချင်တာဒါမဲ့လေ900အောက်ဆိုရင်အားလုံးသိမယ်ဆောင်းတဲ့အထက်ဆိုရင်ကျွန်တော်က 10% နဲ့အပပေါ့ဆိုတော့1000ဆိုရင်100နဲ့အထက်သိနိုင်တယ်လို့ရှင်းပါအောင်ကျွန်တော်အဲ့တော့ကျွန်တော်တို့အကြံဉာဏ်300ဝန်းကျင်အောင်ကျွန်တော်သိနိုင်တာပေါ့အဲ့ဒါကတော့ကျွန်တော်တို့တစ်ခွဲကျွမ်းကျင်ပညာရှင်နဲ့အကောင့်တုပ်ပဲအကောင့်တုပ်ပဲယူရတာဖြစ်တယ်အဲ့လိုယူရတာဖြစ်တဲ့အတွက်ကျွန်တော်တို့ကတဆိုင်ပေါ့ဒီနေ့လူရဲ့သူ့ရဲ့ကိုကျွမ်းကျင်ဝန်ထမ်းတယောက်ရဲ့အဲ့တော့တို့တဆိုင်နဲ့ဒီနေ့ပုံမှန်အားဖြင့်တနေ့ကိုလူ30ယူနိုင်တယ်ခဏတက်မှချက်ကဒါပေမဲ့ကျွန်တော်တို့လူ40 50ခန့်ယူပေးတယ်ယူပေးပြီးတော့ကျွန်တော်တို့အဆိုင်920တိုင်းချီကျွန်တော်ထုတ်ပြီးတော့ယူရတာပေါ့ပြန်ရင်နေ့လိုက်ဆိုရင်ဒီ300ဝန်းကျင်လောက်ကျွန်တော်တို့စက်ယူကြီးဖြစ်စေတယ်အဲ့လိုဖြစ်စေတဲ့လူတွေကိုထားနိုင်ဖို့တော့ကတိကျကျွန်တော်တို့ကွန်နီထက်လောက်ရတာပေါ့ဖြစ်စေမှုတော့ကျမကြီးရဲ့အညီကြဲကြဲနဲ့ကြီးတနေ့ကတိုးပြီးတော့ဆက်နေတယ်အားလုံးဆက်နိုင်အောင်ဖြစ်စေနေတယ်လို့တင်ပြကြပါမယ်ခင်ဗျ
ရောဂါပိုးရှိမရှိစစ်ဆေးနိုင်ဖို့အတွက်ကွာရန်တင်းဝင်နေချသူတွေရဲ့တိုးပတ်နမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးဌာနကိုပေးပို့စစ်ဆေးပြီးရောဂါပိုးတွေ့ရှိသူတွေရဲ့အဖြေကိုတိတက်အမိတွေပြန်ခွဲရတာကြောင့်၃ရက်နေပြီးမှသိရတယ်လို့မြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်
။ဒီသားပြီးတရက်စစ်တဲ့ဟာကိုစစ်တီပီချင်းအရင်ညရန်ကုန်ကိုတိုးပတ်နမူနာရောက်အောင်ကျွန်တော်ပို့သွားတယ်။ပို့ပြီးတော့နောက်တနေ့မှာစစ်ဆေးတာပေါ့ခင်ဗျာ။စစ်ဆေးလိုက်လို့ဇန်မာအပြင်အားလုံးစစ်ဆေးနိုင်တယ်ဆိုရင်အရင်ညစစ်ဆေးရဲ့ result ထုတ်ပြန်တဲ့အချိန်မှာပါသွားတာဖြစ်ပါတယ်။ဒါမဲ့ကျွန်တော်တို့ကနောက်တနေ့ညအိ3ရက်မြောက်နေ့မနေ့ကမှဒီအဖြေကိုသိရတယ်။ဘာလို့သိရလဲဆိုတော့တူချင်း result တွေကိုနာမည်ပြန်ထည့်ရတာပေါ့။ထည့်ပြီးတော့ OK ပြီဆိုမှညအိ3ရက်ပြည့်တဲ့အချိန်ညမှာအဲ့လူတွေကို quarantine နဲ့ထည့်တာပေါ့
။ပကူမကွေစတဲ့နေရာကလူတွေကိုတော့သက်ဆိုင်ရာမြို့နယ်ပြည်နယ်အလိုက်တိုင်းအစိုးရရဲ့အစီအစဉ်နဲ့ဓာတ်ရိုက်ပို့ပေးပြီးသူတို့ရဲ့သက်ဆိုင်ရာမြို့နယ်မှာမှရောဂါပိုးရှိမရှိစစ်ဆေးတာဖြစ်ပါတယ်။မကွေးတိုင်းဒေသကြီးမှာတော့ပြည်ပပြန်တွေကိုရောဂါပိုးရှိမရှိစစ်ဆေးတာနဲ့ပတ်သက်လို့တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတောင်းလိုင်ကဖီယိုရီကိုအခုလိုပြောပြပါရစေ
။ဒီကနေ့ပြီးတော့မှဒိုးရီစီရောက်လာပြီးစက္ကရီကွာရန်တီးကိုရောက်သွားပြီးတော့ပထမဘက်ထားပြီးတော့ဒုတိယဘက်ကစပြီးတော့စိုက်တဲ့ရက်ကိုပေါ့နော်အသင်ပြေတဲ့ရက်ကိုကျွန်တော်တို့စစ်ပါမယ်။တစ်ချိန်နဲ့စစ်ပါတော့မယ်။အနည်းကတွေ့တဲ့သူ positive ရှိလို့ရှိရင်တော့အနည်းကတွေ့တဲ့သူအားလုံးဒုတိယအကြိမ်ပြန်စစ်မယ်။ကမ္ဘာတော့ကတော့နှစ်ချိန်စစ်မယ်လို့ဒိုးရီတိထားခဲ့တယ်ပေါ့အခုတော့နှစ်ချိန်စစ်တဲ့ချိန်နဲ့စစ်ပါမယ်အားလုံးကိုစစ်ပေးပါမယ
်အခုလက်ရှိမှာ COVID-19 ရောဂါပိုးရှိမရှိတက်ခွဲအတည်ပြုနိုင်မှုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့ဆေးသူတေသနဦးစီးဌာနတို့မှစစ်ဆေးပေးနေပါတယ်လာမယ့်ဇွန်လပထမပတ်လောက်ကနေစပြီးမန္တလေးတောင်ကြီးနဲ့မော်လမြိုင်မြို့တို့မှာလည်းတက်ခွဲစစ်ဆေးမှုတွေကိုလုပ်နိုင်တော့မယ်လို့သိရပါတယ်COVID-19 လူနာတွေတဲက62ရာခိုင်နှုန်းလောက်ဟာရောဂါလက္ခဏာမပြဘဲပိုးရှိနေသူတွေဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ပေါ့ပေါ့ဆဆမနေကြဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတတိပေးထားပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရရောဂါပိုးစတင်တွေ့ရှိရတဲ့အချိန်ကစလို့မေလ28ရက်နေ့မနက်ပိုင်းအထိဓာတ်ခွဲနမူနာစုစုပေါင်း 21,000 ကျော်ကိုစစ်ဆေးခဲ့ပြီးမေလ28ရက်နေ့တရက်ထဲမှာတော့ဓာတ်ခွဲနမူနာပေါင်း 1,300 ကျော်ကိုထပ်မံစစ်ဆေးခဲ့ပါတယ်။အခုလက်ရှိဒီကနေ့ညနေပိုင်းအထိစီရင်အရာဓာတ်ခွဲနမူနာယူပြီးစစ်ဆေးဆန့်တက်တဲ့အထက်မြန်မာမှာရောဂါပိုးတွေ့ရှိရသူအရေအတွက်က206ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ကုသမှုခံယူပြီးရောဂါပိုးကင်းစင်လာသူက126ဦးရှိနေပါတယ်ရှင်။ကျမအိမ်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ရခိုင်ကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့စစ်ရုံစုရပ်ကွက်ကကျူးကျော်သူတွေကိုဖယ်ရှားဖို့အမိန့်ထုတ်ပြီးနောက်မှာပဲအဲ့ဒီအမိန့်ကိုပြန်လည်ရုပ်သိမ်းလိုက်တဲ့အပေါ်မှာဝေဖန်မှုတွေရှိနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါ ဆက်သွေးမျိုးစက်ရုံဆွေးရွက်ကကျူးကျော်အင်ရာ1950ကျော်ကိုအချိန်3လပြင်ဖယ်ရှားဖို့မြို့နယ်အာဏာပိုင်တွေကဒီလ16ရက်နေ့ကအမိတ်ထုတ်ပြန်ထားပေမဲ့မေလ19ရက်နေ့မှာအမိတ်ပြန်လည်ရုပ်သိမ်းလိုက်တာလို့ဆက်သွေးမျိုးမီမျိုးကသူဖြစ်သူဦးမောင်သာစိန်ကပြောပါရ
အဲဒီဆက်ရုံရဲ့ကမှာဥကြော်ရီကိုပြေချဖို့တဲ့ဒီနေ့ကတော့တော်တော်အခုတော့အဲဒီမြို့နယ်အုပ်ချုပ်ရေးမှူးကိုယ်ပိုင်ရဲ့ဒီကိုယ်ရဲ့လက်မှတ်ရှိသူရုပ်ရှင်တွေကိုအမျိုးထုတ်ထားတဲ့တရားအမိတ်ပြန်လည်ရုပ်သိမ်းသွားတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရပေမဲ့ကျူးကျော်တွေဖယ်ရှားရေးအမိတ်စာကိုရက်ွက်ရုံကြီးညာဘုံမှာကတ်ခဲ့တဲ့စက်ရုံစုရက်ွက်အုပ်ချု ကျွန်တော်တို့ဆွေးယူမှုရဲ့ကွက်ပေါ့လေအဲဒီကျူကျော်ရင်းရှိတဲ့ရဲကွက်ကရဲကွက်အချုပ်မီတယောက်လေးတက်ခလာတယ်လေအဲဒီကြောင်ရံနဲ့တက်တဲ့ဒီလိုရေကြီးစားလို့ရတဲ့ဘောရှိတယ်ပြီးကြတဲ့မေလာ19ရက်နေ့ကဆက်ယုံစုရဲကွက်အုပ်ချုပ်ရေးမှုဦးသိန်းလိုက်ဟာအမည်မသိသူတွေရဲ့လက်ချက်နဲ့လောက်ကျန်တက်ပြခံခဲ့ရတာပါ လောက်ကျန်ခံရတဲ့အကြောင်းရင်းကလည်းကျူးကျော်တဲ့ဖယ်ရှားရေးကိစ္စနဲ့ဆက်ဆံနိုင်တယ်လို့မြို့ခံခဏတွေကယူဆနေကြတာပါစေယုံစုရက်ကကျူးကျော်တွေကိုဖယ်ရှားဖို့အမိတ်ထုတ်ပြန်တာဟာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးသုံးတပ်ချက်မှုနဲ့ဆွဆွဲခံထားရတဲ့မြန်မာဆိုးရဖက်ကမိဘဆိုင်ရာတရားရုံး ICJ ကိုပထမဆုံးအစီရင်ခံစာပေးပို့ရမယ်အချိန်နဲ့လဲတိုက်ဆိုင်ခဲ့ပါတယ်ရိုဟင်ဂျာသုံးနှုန်းကိုလက်မခံတဲ့မြန်မာဆိုးရကတော့ပြီးခဲ့တဲ့မေလ23ရက်နေ့ကပဲပထမဆုံးအစီရင်ခံစာကို ICJ ထံမှတင်သွင်းခဲ့ပြီးပါပြီ။ဒါပေမဲ့အစီရင်ခံစာထဲပါရီပါဝင်တယ်လဲဆိုတာအများပြည်သူကိုထောက်ပြတာမရှိခဲ့ပါဘူး။စစ်တွေမျိုးကကျူးကျော်တွေကိုဖယ်ရှားခိုင်းတာနဲ့အမိတ်ပြန်လဲရုပ်သိမ်းတာဟာ ICJ ရဲ့ဖိအားကိုရှောင်လွှဲတာလို့လည်းအနောက်သက္ကတိကကိုကြီးဆောက်ရှောင်ရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကသုံးသပ်ပါတယ်။
ဆယ်ယုံစုရက်ကနေတက်ကြပြင်းကြီးရွာမှာထိုက်ပြေးခုတ်လုံနေတဲ့မွတ်စလင်မျိုးသားတူကတော့ကျူးကျော်အိမ်ဖယ်ရှားရေးအမိတ်ပြန်လဲရုပ်သိမ်းလိုက်တာကြောင့်သူတို့အနေနဲ့နေရရင်းကိုပြန်ဖို့မျှော်လင့်ချက်မရှိတော့ဘူးလို့ပြောပါတယ်။ဆရာပါသူတို့ကျူးကျော်မယ်ပယ်ရှားပယ်လိုက်တာလဲကျွန်တော်ရားမယ်လို့တည်နေလေအခုကပယ်လဲရုပ်သိမ်းလိုက်တာလဲကျွန်တော်ဘယ်လိုပြောမှာကျွန်တော်ဘာမှမရဘူးပုံစံန
ਨੇ ਉਪਦੇ ਸੂਮੋ ਜੀ ਆਨੇ ਜਾਉਂ ਪਿਓ ਬਾਰੇ ပြရမယ်ဆိုရင်ဥပဒေစိုးမိုးမှုရှိတယ်ဖြစ်နေတယ်ကျွန်တော်နိုင်ငံမှာအဲ့လိုပဲကျွန်တော်မြင်တယ်ပြီးကြတဲ့2023ခုနှစ်ဇွန်လကစစ်သွေးမြို့မှာဖြစ်ပေါ်ခဲ့တဲ့ပြည်ပခန့်တွင်နေအိမ်တွေမိချိုခံရတဲ့မူဆလင်သသိန်းကျော်ဟာစစ်သွေးမြို့နောက်ဘက်ကဒုက္ခတွေစခန်းသီးတီးမှာပြောင်းရွှေ့နေထိုင်နေကြရပါတယ်တိုင်းချောင်းသွားတဲ့မူဆလင်တွေနေထိုင်ခဲ့တဲ့အဲ့ဒီစစ်ရုံစုရပ်ကွက်မှာအ Nega, Muslim the Tangwajoha, Tekabian, Botufa, Techang, Ongoji, Chana Gonsa, Toka de Saganima, Colonia Zepsi, Mula Nia Yingu Matiana Yazi Babu, Chino Naiko, a view in Yama Bangan, the Rim People Tavare.
ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်
19 ခုနှစ်ရာနေ9ရက်ခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ဗီအိုအေရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ဂျိုရုစလောင်တို့ပြင်ဗီအိုအေ တုံးမြင့်ဆောင်ရွက်ပေးဖို့တောင်းဆိုနေကြရတဲ့တဲ့ကိုပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။ရိုဟင်ဂျာဒုက္ခသည်ကိုသိန်းလောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပေါ်ကစားစကားရဲ့အတွင်းကိုဗစ် 19 ကူးစက်ရောဂါတို့တဖြည်းဖြည်းတိုးလာပြီးလူဦးရေသိသိန်းနှုန်းများသောရောဂါမြင်မြန်ပြန့်သွားမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။မေလအလယ်ပိုင်းလောက်ကဒုက္ခသည်တဦးထံမှာကိုဗစ် ဒုက္ခသည်စုစုပေါင်း29ဦးမှာယောဂဗုဒ္ဓခွဲစံသက်တွေ့ရှိခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးအာဏာပိုင်တွေကပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကအရေးပေါ်စီးပွားရေး200ကျော်လောက်ပံ့ပိုးတာဒုက္ခသည်စကန်ကြီးကကျန်းမာရေးလိုအပ်ပြီးအယောက်3000လောက်ကိုလေ့ကျင့်ပေးတာကကြိုတင်လုပ်ပေးပေမယ့်လက်တွေ့မှာတော့လိုအပ်ချက်တွေရှိနေတယ်လို့စကန်ကြီးဒုက္ခသည်တွေကပြောပါတယ်။နှာခေါင်းစည်းတစ်ခုကိုဘင်္ဂလားဒေ့ရှ်ဒါကာ20ကနေ50အထိခုန်တက်သွားပြီးဒါကမြန်မာကျပ်ငွေ1000ဝန်းကျင်ပါ။ကျန်းမာရေးစောင့်ရှောက်မှုအပြင်သတင်းအချက်အလက်တွေမြန်မာရေးအစံလိုက်ဖို့အတွက်လည်းလိုအပ်နေတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကဦးမောင်မောင်က VOA ကိုပြောပါဗျ။ကုတုရှိ
သူရလောလောဆိုတော့ပြည်ရတယ်လို့90ကျော်မဲလို့ကျွန်တော်တို့ယူဆပါတယ်။ကိုဗစ် -19 ရဲ့ပတ်သက်ပြီးတော့လူရည်ရမကမာကိုရင်းရတဲ့ခြေကျွန်တော်တောင်းဆိုချင်တာအင်္ဂလာဒေ့ရှ်နိုင်ငံကကိုစီအာပီကိုပြီးပြီးတော့ကျွန်တော်အင်တာနက်တွေပါတယ်ဖုန်းပေးသွားဆက်ကျွန်တော်တောင်းဆိုချင်တာလေ
ဒုက္ခသည်စကန်ဒီမှာတော့နေအိမ်ပြင်မထွက်ဖို့ကန့်သတ်ထားပြီးရဲစစ်သားနေကြားဆောင်တွေချထားပေမဲ့နှစ်ခါစီမတက်ပဲသွာလာနေရတဲ့သူတွေအများပြားရှိနေတယ်လို့ပြောပါတယ်လူကြီးကြက်သိမ့်နေတဲ့အချိန်မှာယောဂဘုံမပြန်အောင်ထိမ့်ချုပ်ရေးနိုင်နိုင်နင်းနင်းလုပ်ဖို့ခက်လိမ့်မယ်လို့အင်္ဂလန်ခြေဆိုင်မြန်မာလူခွင့်ရေးကွန်ရက် BHRN အမှုဆောင်ဒါရိုက်တာဦးကျော်ဝင်းကပြောပါတယ
်ကျွန်တော်တို့ဆိုရင်လည်းဒါပါလေဆိုတော့ဒီဂျပန်ပြည်မှာလည်းအဲ့လိုများများပြောင်းလာတယ်ဆိုတော့ဒါဆိုဆက်ချက်ကောင်းတဲ့လက္ခဏာဖြစ်ပြီး Mask to hand sanitizer ဖားဖြင့် PCR လည်းလုပ်ဖို့ပြန်ကြောက်ဘာလို့ဒီဆီရဲပေါ်လစ်စီချိုးရလဲအိမ်မှာလည်းလေကြောင်းလဲမှုတွေအတော်ရပါတော့ဆိုတော့အင်တာနက်ပြန်လို့ခါတဲ့ခုချောပညာပေးနေတဲ့တက်တယ်လို့ဆိုတော့ information တွေအဝင်တော်ကြီးကန့်တာလိုက်တဲ့တော့ဖြစ်သွားတာနော်
အာဟာရပိုင်းချုပ်တဲ့နေသူများရဲ့ဒီဒုက္ခသည်စကန်ဒီမှာယောဂခန္ဓာရည်နေပါလို့နိုင်ငံတကာအစိုးရတွေကလည်းဝိုင်းဝန်းကူညီပေးဖို့သူကတောက်ဆိုထားပါတယ်။ကော့ဘသားကဒုက္ခသည်စကန်မှာကိုရိုနာဗိုင်းရပ်စ်ဦးဆုံးကူးစက်ခံရသူကိုမေလ14ရက်မှာစတွေ့ခဲ့တယ်လို့ကုလအဖွဲ့နဲ့ဘင်္ဂလားဒေ့ရှ်အစိုးရပြောပါတယ်။ကော့ဘသားမှာရိုဟင်ဂျာ9သိန်းနီးပါးလောက်ရှိပြီးဘင်္ဂလားဒေ့ရှ်ဒေသခံဘင်္ဂါလီလူမျိုး4သိန်းလောက်လည်းအနားတဝိုက်မှာနေနေကြတာပါ။မကြသေးခင်ကာလကလည်းဆိုင်ကလုန်းအန်ဖန်တန်ကိုသူတို့ခံစားခဲ့ရပြီးဒီနေ့လည်းမိုးရွာမြေပြူမှုတွေတချို့နေရာမှာရှိခဲ့တယ်လို့ဒုက္ခသည်တချို့ကပြောပါတယ်။ရခိုင်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပါဘူး။ဒါပေမဲ့ဒီလူတွေကိုနေရာပြန်ခေါ်သွားဖို့ကတော့မူအားဖြင့်သဘောတူထားပါတယ်။ကျွန်တော်ဆက်ရန်ကုန်ကနေသတင်းပေးပို့ခဲ့ရပါ
ရခိုင်ပြည်နယ်တွင်းကလူခွင့်ရရှုပေါက်ခံနေရတာတွေဒေသခံတွေဖန်စီစစ်ဆေးတာတွေနဲ့ပတ်သက်ပြီးတော့တိုင်ကျမှုတွေလုပ်ပနေသက်ဆိုင်ရာတာဝန်ရှိသူတွေကဖြေရှင်းတာတွေရှိတဲ့အတွက်ဒေသခံတွေစိတ်ပြည့်နေကြအောင်ပြောပြပါမယ်ကျွန်တော်တက်နေတာရခိုင်နောက်ပိုင်းမင်းပြမျိုးနယ်တွင်းကမင်းရွာကြေးရွာက၂ယောက်နဲ့တင်မုံချောင်းကြေးရွာသား၃ယောက်ဟာပြီးခဲ့တဲ့2020ခုနှစ်စောပိုင်းကတည်းကပျောက်ဆုံးသွားပြီး၃လလောက်ကြာမှသူတို့ရဲ့အလောင်းကိုပြန်တွေ့ခဲ့တယ်လို့သေဆုံးသောသူတွေရဲ့မိသားစုများတော့ဆိုကြပါတယ်အဲ့ဒီသေဆုံးသောသူတွေနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်ပေးဖို့မြန်မာနိုင်ငံမျိုးသားလူခွင့်ရကော်မရှင်ကိုတိုင်ကြားထားပေမဲ့လည်းအခုရှင်ဒီတစုံတရားအကြောင်းမထူသေးဘူးလို့ရခိုင်ပြည်နယ်လူခွင့်ရကာကွယ်မြင့်တင်ရေးဖွဲ့ဒါရိုက်တာဦးမြတ်ထွန်းကပြောပါတယ
်ပထမဆုံးတော့အဲဒီရောက်ကြောက်တဲ့ဟာကျတော့လာခဲ့တိုင်တယ်တိုင်တဲ့ဟာကျတော့စုံစမ်းတဲ့ဆိုမဲ့ဟိုအလေအဲ့နယ်ကိုပေါ်တော့စုံစမ်းဘူးအဲကာရီကဲဆိုတော့မင်းနဲ့လာပေါ့မင်းနဲ့ပြီးတော့ကာရီကဲရဲ့ဖြတ်စုချက်ကိုယူပြီးတော့အဲ့မှာဒီကနေ့ငါမျိုးသားလူခွင့်ရကော်မရှင်ကိုတိုင်ခါတာကိုကြည့်တယ်အဲအဲ့ဒီဟာလောက်ပဲဟိုတန်တဲ့သူရောက်ကြတော့ဖုန်းနဲ့တော့လက်ဆက်ပြီးတော့လာရပါဟိုဒီမှာပဲရုံးဒီစစ်တွေမှာပဲလာပြီးတော့လာပါလို့ပြောလို့ရှိရင်သူကမလာနိုင်ဘူးအင်းဒီမှာလေဒါအဲ့တော့အဲ့ဒီမှာပဲဟိုပြည်တဲ့ခါကြမှာပဲပြည်ပြီးအဲ့ဒီပြောလဲပြည်တယ်သူကတရားလူပြောကောင်မရှိကတော့အဲ့ဒီမှာတတလူအထမနှစ်ယောက်နဲ့ပတ်သက်လို့ပြင်လိုက်တာပတ်သက်တော့ဒီနေ့ချင်းကြီးပါထုတ်ပြန်နေတာ
ရခိုင်နောက်ပိုင်းမှာလုံခွင့်ရရှုဖို့ခံနေရတာတွေနဲ့ပတ်သက်ပြီးရခိုင်နယ်လွတ်တော်မှာအဆိုတင်သွင်းခဲ့ပေမဲ့လည်းအစိုးရကအကောင့်တွေပေါ်ဆောင်ရွက်ပေးတာမရှိဘူးလို့မင်းပြမျိုးနေပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးလှသိမ်းအောင်ကပြောပါတယ်
။ဘယ်လိုဒီလုံခွင့်ရကစနေပတ်သက်လို့တို့ခံနေလွတ်တော်ရှင်မှာတာရပ်စီပန်တို့ပြုတန်တယ်ဒါမှဒီလုံခွင့်ရနဲ့ပတ်သက်ပြီးတော့ဆက်ခံရတဲ့ပိုင်းတော့မဟုတ်ဘူးဒီခါစီစောင်းတော်တွေစစ်စနေပတ်သက်ပြီးတော့ဥပဒေနဲ့အငြိမ်းဆောင်ရွက်ဖို့တာတရားနဲ့ပတ်စည်းတာတွေပြီးတော့စစ်စစ်တဲ့အခါမှာဥပဒေနဲ့အငြိမ်းစစ်စစ်ဖို့အဲ့ဒီအပိုင်းတို့ကတော့မှအတူတန်ပတ်ခဲ့တာရှိတယ်အဲဆွေးနွေးကြတာလည်းရှိတယ်ကျွန်တော်တို့လည်းဆွေးနွေးကြတယ်ဒါပေမဲ့အဲ့ဒီသူကဥပမာအခြေပြုတဲ့သုတရားသုရဘကအဲ့ဒီအပေါ်မှာဆောင်ရတာတော့မတွေ့ရဘူ
းလက်ရှိရှင်ဒီရခိုင်နောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လူမှုကွန်ရက်တွေလည်းပိတ်ထားတာကြောင့်နေစဉ်ဖြစ်ပျက်နေတဲ့ခြေပြက်တွေကိုဖော်ထုတ်ဖို့ခက်ခဲတယ်လို့လူကိုယ်တိုင်တော်ရုံစုံစမ်းဖို့အတွက်လည်းအခက်အခဲပေါင်းများစွာရှိတယ်လို့ဦးလှသိန်းအောင်ကပြောပါတယ်
ဆွေးနွေးရတော့ဒီ ဒီလိုဆိုတော့ဒီလိုခွင့်ရေးကစားတဲ့ပတ်သက်လို့ကျွန်တော်တို့ information တွေသိကြတဲ့ခိုင်မာတဲ့ information တွေမရတဲ့အပိုင်းတွေရှိတယ်အဲ့ဒါကိုကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့ဒီနေမျိုးကိုဆန်းပြီးတော့သွားတယ်သွားဖို့ဆိုတာကလည်းဒီနေ့အခက်ခဲပေါင်းများစွာရှိတယ်
ဒီလိုကျွန်တော်တို့ရခိုင်တရတဲ့အင်တာနက်တာဖုန်းပေးမယ်ဆိုရင်အဲ့ဒီဒေသမှာဖြစ်တဲ့ကိစ္စဖြစ်တဲ့ကိုအဲ့ဒီဒေသကလူတွေကညတစ်ပြင်းကိုဆိုရှယ်မီဒီယာတွေကိုတိုင်းနိုင်ခင်းမယ်ဆိုရင်မပြတ်မပြတ်ဖြစ်တဲ့အင်တာနက်တွေကိုတစ်ခါတစ်ခါယူနေပြီးတော့တိုက်ရတဲ့ဘိုင်းတွေကိုဒီလိုအချင်းချင်းမျိုးတွေကိုဟိုဖြစ်ချပေးနိုင်မယ်လို့ကျွန်တော်ခံနေတယ်လက်ရှိရှင်ဒီရခိုင်နော တယ်စီရင်မှနေတဲ့ရခိုင်ပြည်နယ်တွေမှာနေအိမ်တွေမိရှုခံရတာတွေဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတာတွေများပြားရှိနေတာကြောင့်အဲ့ဒီဖြစ်စဉ်မှန်တွေကိုဖော်ထုတ်ပေးဖို့အတွက်နိုင်ငံတကာပါဝင်လူခွင့်ရေးဖွေးတွေကလည်းတိုက်တွန်းတောင်းဆိုနေပါတယ်ကျွန်တော်တက်နိုင်စစ်တွေကလည်းတတိယပေးပို့ထားပါတယ်
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပါထင်မြင်ယူဆချက်ကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော် VOE ကိုစာရေးသားဖို့ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးကျမတို့စီကို message ပို့နိုင်တယ်လို့မျိုး match တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောဆနေစီကတုံ့ပြန်အကြံပြုလာတဲ့ပါကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်အခုတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြမလူငယ်တွေနဲ့လူမှုကွန်ရက်အကျိုးသက်ရောက်မှုအကြောင်းကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
လူမှုကွန်ရက်အမျိုးမျိုးရှိတဲ့အနေနဲ့မြန်မာပြည်မှာအသုံးများတာက Facebook ဖြစ်ပါတယ်။ YouTube, Twitter, Instagram, WeChat, Snapchat စတာတွေကိုသုံးသူအလုံးနဲ့ပါလေ။မြန်မာပြည်ကို Internet နဲ့ဆက်တာစိတ်အစိုးရခက်ကလေးကပါ။ဒါပေမဲ့အဲ့ဒီခက်က MPT မြန်မာဆက်သွယ်ရေးဌာနဟာလူထုစီးပွားရှာတဲ့လုပ်ငန်းလို့ဖြစ်နေပါလေ။ Mobile Phone မှာလိုအပ်တဲ့ SIM card တစ်ခုကိုဒေါ်လာ2000ကျော်နဲ့ရောင်းနေတဲ့ခက်ဖြစ်ပါလေ။ရောက်ဘွယ်အစိုးရတက်လာပြီးသူပြင်းလို့တော့မှ SIM card တစ်ခု1ဒေါ်လာအထိဈေးကျလာပါပဲအခုတော့ MPD တစ်ခုတည်းမဟုတ်တော့ပဲ Elinor နဲ့ Origin တို့ကပါ Mobile စနစ်ပြန်ပြူးနေတာမို့2016ရောက်တော့ SIM card 42တန်းကျော်ရောင်းရကြောင်သိရပါတယ်လူမှုကွန်ရက်ကိုအချိန်တိုအတွင်းသုံးခွင့်ရသွားသူတွေဟာအတွေ့အကြုံမရှိတဲ့အတွက်မလောက်တာမကင်တာဖြစ်နေသူက80ရာခိုင်နှုန်းမိပါရှိတယ်လို့2018 Elinor အစီရင်ခံစာမှာပေါ်ပြပါတယ်။ပိုပိုက်ခွန်ရက်ကလူငယ်တွေအပေါ်ဘယ်လောက်လွှမ်းမိုးတယ်ဆိုတာကိုသိရအောင် Save the Children အဖွဲ့ကလွန်ခဲ့တဲ့နိုဝင်ဘာလကအစီရင်ခံစာတစ်စောင်ထုတ်ပြန်ထားပါတယ်
။လူမှုကွန်ရက်မှာကောင်းတာကိုလုပ်နိုင်တယ်လို့မကောင်းတာကိုလည်းလုပ်နိုင်ပါတယ်။တင်းအချက်လက်ဖြန့်ဝေမှုဖြောပြမှုနဲ့ပညာပေးလုပ်ငန်းတွေလုပ်နိုင်တယ်လို့အမုန်းစကားပြန်ပွားမှုအမျိုးသမီးတွေကိုနှောက်ယှက်မှုသွေးဆောင်ဖျားယောက်မှုချိန်ချောက်မှုစတာတွေကိုလည်းလုပ်နိုင်ပါတယ်။လူအဖွဲ့အစည်းတစ်ခုကိုရည်ရွယ်ပြီးတိုက်ခိုက်ပြောဆိုရေးသားတဲ့မုန်းစကားတွေလူမှုကွန်ရက်မှာအများဆုံးတွေ့နေရတာကိုလူငယ်တွေစိတ်ကုံလာပြီလို့အစိုးရခန္ဓာမှာဖော်ပြပါတယ်။ဒီမိုကရေစီပြည်စင်ဟာတည်င်းအတုနဲ့အမုန်းစကားရဲ့ဒဏ်ကိုခံနေရပါတယ်။ဒါပေမဲ့ဘယ်အတိုင်းတာထိပြည်သူကိုလွှမ်းမိုးနေတယ်ဆိုတာကိုလေ့လာဆန်းစစ်တာမျိုးအလွန်နှေးပါပါတယ်။ဥပမာ Facebook မှာအန္တရာယ်ရှိတာတွေပါတယ်ဆိုတာလောက်ပဲသိနိုင်ပါတယ်။
ဒါကြောင့်မို့လူမှုကွန်ရက်ရဲ့ကောင်းကျိုးဆိုးဖြစ်တွေကိုလေ့လာဖို့ Save the Children အဖွဲ့ကလူငယ်တရားကျော်ကိုတွေ့ဆုံမိနေပါလေ။အမုန်းစကားဝါရပြမှုသတင်းအတုကောလာဟလသွေးထိုးလှုပ်ဆော်မှုစတာတွေရဲ့အချို့တရားမှုကိုစုံစမ်းမေးမြန်းပါလေ။အထူးသဖြင့်ရခိုင်တိုင်းနဲ့ကယားပြည်နယ်ကိုအဓိကထားပါလေ။လူငယ်90ရာခိုင်နှုန်းဟာအနည်းဆုံးတစ်နေ့တစ်နာရီလောက် Facebook ကိုကြည့်ကြတယ်လို့ဆိုပါလေ။ဒါပေမဲ့ Facebook မှာပေါ်ပြတာကိုယုံကြည်ပြီးစူးစမ်းစစ်ဆေးတာမျိုးမလုပ်ကြဘူးလို့ဆိုပါတယ်။ POA နဲ့ BBC လိုအတန်းဝင်ဌာနကြီးတွေကိုအယုံကြည်ဆုံးဖြစ်တယ်လို့ဆိုပါတယ်။မွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ကိုရည်ရွယ်တဲ့အမုန်းစကားကိုအများဆုံးတွေ့ရပြီးမဲ့ဂရုမစိုက်ပဲလိလူရှိကြတာနားတယ်လို့ဆိုပါတယ်
။တရင်အတုထဲမှာအမုန်းစကားထည့်ထားတာကိုလူငယ်တွေရိပ်မိကြပါတယ်။အုပ်စုတစုကိုတိုက်ခိုက်ခြင်းတဲ့သဘောနဲ့လုံးကြံဖန်တီးထားတဲ့အမုန်းစကားကိုတရင်အတုထဲမှာထည့်ရတာမျိုးလုတ်တက်တာကိုနားလည်တဲ့လူငယ်တွေလည်းရှိပါတယ်။အမုန်းစကားပါတဲ့တရင်အတုကြောင့်တိုင်းသားလူမျိုးစုတွေထဲမှာအခင်မားအမြင်မှဖြစ်လာတာရှိပါတယ်။တရင်အတူကြောင့်ပိဋိပက္ခဖြစ်တာကိုလူငယ်တွေသဘောပေါက်ကြပါတယ်။ဒါပေမဲ့အမုန်းစကားဆန့်ကျင်ရေးအတွက်စီယုံနှုံဆော်တာမျိုးကိုတော့အွန်လိုင်းမှာရောအပြင်မှာပါတွေ့ရသူအနုံနဲနေပါတယ်။မိန်းကလေးတွေနဲ့ဆက်သွယ်ပြီးမဟုတ်တန်လျန်လုပ်ဖို့ကြိုးပမ်းနေတာတွေများနေတာစိုးရိမ်စရာဖြစ်တယ်လို့ဆိုပါတယ်။မိန်းကလေးတွေကိုထီကပားရီကပားပြောတာတွေလည်းများနေတာတွေ့ရပါတယ်။
အနောက်ချက်ခံရတာကိုတုံ့ပြန်အရေးယူရင်ပိုဆိုးလာမှစိုးရင်လေလို့မိန်းကလေးတွေပြောပါတယ်။အပြင်လောကမှာနေတိုင်းလူလူထိကပားကြီးကအပြောခံနေရတာလူမှုကွန်ရက်မှာကြောင်ပြန်ဟန်နေပါတယ်။အင်တာနက်မှာဝိလစ်စလီအမျိုးသမီးပုံတွေအဝိစားမကတ်တဲ့ပုံတွေများလာတာကြောင့်ယောက်ျားလူတွေအမြင်ပြောင်းလာတာလို့ဆိုပါတယ်။လူကွန်ရက်ကောင်းတာရှိသလိုမကောင်းတာလည်းရှိပါတယ်။မိမိဘာသာပညာရှာရမှာအများဆုံးအထောက်အကူရပါတယ်။ဥပမာYouTube ကနေအင်္ဂလိပ်စကားလေ့လာတာကိုလူငယ်တွေကြိုက်ကြပါတယ်။ပြည်စုံမင်းမြန်ခံရတဲ့လူငယ်တဝက်လောက်ဟာသူတို့ရဲ့ selfie တွေကိုလူမှုခရင်မှာတင်ကြပါတယ်။အစိုးရနဲ့ပတ်သက်တဲ့အငင်းပွားစရာကိစ္စတွေကိုလူမှုခရင်မှာတင်ပြတယ်လို့ဝန်ခံတဲ့လူငယ်ကိုတော့မတွေ့ရဘူးလို့ဆိုပါတယ်။လူကြီးတွေတင်တဲ့သတင်းဝေဖန်ချက်ကို share လုပ်တာမျိုးလောက်သာလူငယ်တွေကစိတ်ဝင်စားပုံရပါတယ်။ဘယ်လောက်ပဲဝေးဝေးဆွေမျိုးမိတ်ဆွေကားနဲ့ဆက်သွယ်နိုင်ပြီးအသိပညာတိုးဝါးတာဟာလူမှုခွင့်ရဲ့ကောင်းချီးပါတယ်။တပည့်အတုနဲ့အမုန်းစကားမယိုင်းမှုစော်ကားမှုလိင်ညာမှုစတာတွေကတော့စိုးကျိုးဖြစ်တယ်လို့လူငယ်တွေကနားလည်ကြကြောင်း Save the Children အစီအစဉ်ခါစားမှာပေါ်ပြထားပါတယ်ခင်ဗျာ
။မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကိုဘလော့ဂါတွေပြောသည်များဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်ကဘလော့ဂါဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ဘလော့ဂါတွေပြောသည်အစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါရစေ
။ဒီဘက်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ပြဿနာအကြောင်းတင်ပြထားပါတယ်။ဒီ COVID-19 ကမ္ဘာကရောဂါကြီးဆိုက်ချိန်လူတွေမှာစိုးရိမ်မှုများပြီးစိတ်ပိစိမှုပြဿနာတွေအနည်းနဲ့အများရင်ဆိုင်ရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီစိတ်ပိစိမှုတွေဘလို့ဖြစ်လာပြီးဘလို့လက္ခဏာတွေပြကဘလို့ကာကွယ်နိုင်ပါလဲ။လို့ရရင်ဘယ်ကိုဆက်သွယ်အကူအညီရယူနိုင်ပါလဲ။ဒီအကြောင်းဆေးတက္ကသိုလ်တည်းစိတ်ကျန်းမာပညာဌာနဗမာခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့သိကျမ်းမာရေးအထက်ကိုကြာဝန်ကြီးပမောခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကရောဂါကြီးဖြစ်ပွားနေတဲ့အချိန်မှာအများသူငါဆက်တဲ့စိတ်ဖိစီးမှုအနည်းနဲ့များဆိုလို့ဖြစ်ကြပါတယ်ဆရာအဲ့တော့ဒီကမ္ဘာကုလသမဂ္ဂအထွေမှုချုပ်ကိုတိုင်းနဲ့ဒီကမ္ဘာ့ဆက်မိုင်းအဖွဲ့ကြီးတို့ကလည်းနိုင်ငံတိုင်းအနေနဲ့ဒီစိတ်ကျန်းမာရေးပြဿနာတွေကိုအလေးပေးကြဖို့ပေါ့နော်တိုက်တွန်းခဲ့တာလည်းရှိတဲ့အတွက်မြန်မာနိုင်ငံအတွက်ဆိုရင်ဆက်ရေးဝီအားဖြင့်ပြည်သူတွေတစ်ဆရာဘလို့မျိုးအကြံပေးကြလဲ
အခုချိန်ချိန်တော့ဒီ COVID-19 ရောဂါပြန်မအောင်ကြောက်ကြရဲအဓိကတော့တွေ့ရကြတာပေါ့ဆိုရင်လည်းဒါတော့လုံးဝစိတ်ကြည်မှုကအနေနဲ့အများဖြစ်တတ်ကြရဲအဲဒီစိတ်ကြည်မှုဖြစ်လာလို့ရှိရင်ခန္ဓာကိုယ်မှာတော့လက္ခဏာအနေနဲ့ပေါ်လာတတ်တယ်တခြားဘာရောဂါမှမရှိဘူးနော်စိတ်ကနေစိုးရိမ်နေတတ်တယ်နောက်တော့ခရီးမအိပ်တတ်ဘူးအစားအသောက်တွေတက်တတ်တယ်လုံးခွေနေတတ်တယ်အဲဒါနည်းနည်းရင်းရှိလေးခံစားရတဲ့ကစိတ်ဖြည်းဖြည်းလေးလက္ခဏာလို့ခေါ်တာပေါ့နော်ဒီကိကတော့ခုလိုအချိန်မှာစိတ်ဖြည်းဖြည်းရင်ဒါတော့စိတ်မကျန်းပါတော့ဘူးနော်စိတ်ရောဂါပဲဖြစ်တော့အဲ့လိုကြီးတော့သူကမတွေးသေးချင်ဘူးအဲ့လိုတွေးလို့ဆိုရင်ပို့တော့ခံစားရတာပေါ့ဒါဒီတိုင်းခံစားရတယ်ငါးပြက်ပြန်ဖို့အလုံးခံစားရတယ်ဒါတစ်ချိန်တိုင်းကြောတော့သွားမယ်အဲ့လိုသိချလို့ပို့တာပေါ့နော်နောက်ဒီစိတ်ဖြည်းဖြည်းမှုတော့ဟုတ်ကဲ့ဒီလမ်းနေရာတော့ကျွန်တော်တို့ကျန်းမာရေးဝန်ကြီးဌာနကလည်းအကြံပေးထားတာရှိတယ်အဓိကတော့ကိုကျန်းမာအောင်နေမယ်တယောက်တည်းမနေနဲ့ကိုခံစားနေရတာကိုကိုခံရတာနည်းနည်းများပါပြီလို့ကိုထင်တယ်ကိုမခံစားနိုင်ဘူးကျန်းတဲ့ကိုပြောမယ် ဒါမှမရလို့ရှင်နင်းနင်းနားလေတွေဖွင့်ပြောမယ်ဒါမှမရရင်တော့သိချင်မရှိအောင်လုပ်မယ်ဖွင့်ဖို့တိုင်ပြင်မယ်ပေါ့ဒါလို့ရှင်ကိုယ်သိသိစီလူကိုတလွဲတက်ပေါက်နေတဲ့လွဲတွေမလုပ်ရအောင်ပေါ့ဥပမာဆိုအရက်ပူတော့တာတွေငွေစီသုံးတာတွေတခါတကြတော့ကိုယ်သိသိစီကကိုယ်မသိနေချင်းထောတာတွေပေါက်ပွဲတာမျိုးရှိတယ်ပေါ့အဲ့ဒါလေးတွေကိုနည်းနည်းပြန်ချလိုက်လို့ရှင်တော့အနည်းနဲ့များတော့ဒါစစ်တာပေါ့ပေါ့နော်နောက်ဆက်သိသိစီကြောတဲ့အောင်တော့တဲ့အထိုင်နာအသက်ရှိလေးချင်းနဲ့လုပ်တာအဲ့လိုမျိုးအဓိကကတော့တွေးရင်ဒီကိုတော့ဆောင်းကြည့်မတွေးရင်ကိုရေးကြည့်ရမှာအဲ့တွေးရင်တော့ပို့တွေးရင်ပါအဲ့တော့အဲ့ဒီအတွေးကိုထိန်းချုပ်မယ်နဲ့ဒီလမ်းကြီးပေါ့နော်စာပြီးလေ့ကျင့်လိုက်လို့ရမယ်အဲ့ဒါဆိုရင်တော့စိတ်ပြည့်စုံမှုကိုတားဆီးနိုင်တော့
ဟုတ်ကဲ့ဆရာအဲ့ဒီနေရာမှာကိုဗစ်ကာလမှာဖြစ်တော့ဒီကွာရန်တင်းပေါ့နော်အသွာလာကန့်သက်ခံရတဲ့သူတွေမှာလည်းစိတ်ပြည့်စုံမှုရှိကြပါတယ်ဆရာပြဿနာတွေတချို့လည်းကြုံကြတယ်ပေါ့ဆရာနော
်
အဲ့ဒီခါကျတော့သူတို့အတွက်ကဆရာကြီးဘယ်လိုကြံပေးတယ်လဲ
။သူကတော့နည်းနည်းပုံစိတ်ကြည့်ကြတော့ပေါ့။သူတို့ကအသွာလာကိုကန့်တက်ခံရတယ်။နောက်ပြီးတော့ယောဂနဲ့လည်းပုံကြီးချက်တူဖြစ်လာတယ်။သူတို့ဒီယောဂဖြစ်တဲ့လူနဲ့ဆက်ဆက်နေတဲ့သူတွေကိုအသွာလာကန့်တက်ထားတာ။အဲ့တော့သူတို့ယောဂကျင်းမပူကြမဲ့စိတ်ကိုကြည့်ကြည့်နေပြီလို့ဆိုသူတို့ဘယ်မှမသွားရအောင်ပေါ့နော်။ဟိုသင်ကြားရပဲဒီတရားတရားလည်းမတွေ့ရအောင်တယောက်တည်းဖြစ်တယ်။အဲ့ဒါဆိုစိတ်ကြည့်ဖို့ပုံများမယ်ပေါ့နော်။အဲ့ဒါဆိုတော့အဲ့ဒီသူကကျွန်တော်ပြောခဲ့သလိုပဲစိတ်တည်တည်ကြီးရှင်းချသေးတဲ့ဒီလမ်းလေးတော့သုံးမယ်ပေါ့နော်။နောက်တစ်ခုကတော့ကိုပြတ်ထဲနေတဲ့အချိန်မှာအထူးကြံဖြစ်လို့ဆိုရင်ဒီမှာအဆက်ဆိုရလို့ဆိုရင်ပို့ပြီးတော့အတွေ့အကြုံများအတွေ့အကြုံများရင်စိတ်တည်တည်ကြီးပုံများနိုင်တယ်။အဲ့တော့ဒီရောက်တဲ့နေတဲ့အချိန်မှာသူမများတဲ့ဒီလမ်းကိုဝါသနာပါရဝါသနာပါရအလုပ်တစ်ခုလုပ်နေမယ်ဆိုရင်လည်းဒါအတွေ့အကြုံရှိမှာပေါ့နော်။ဒါမှမဟုတ်လို့ဆိုရင်ဒီချိန်အချိန်ဒီမှာကိုယ့်ရဲ့ရင်းနှီးတဲ့လူကိုယ့်ရဲ့ချစ်ခင်တဲ့လူကိုယ့်ကိုနားလေတဲ့လူကိုနားထောင်ပေးနိုင်တဲ့လူအလူလူနဲ့ဆက်သွယ်လိုက်တယ်စကားပြောလိုက်တယ်အခုခေတ်ကအင်တာနက်ကြီးပုံနေနဲ့ဆက်သွယ်နေရတာပေါ့နော်ဆက်လို့ရတော့ဦးရဲ့အမေဦးပေါ့အဲ့လိုဆက်သွယ်တဲ့ချက်ဆက်သွယ်တယ်ဒီချိန်ကလောက်တဲ့ချိန်လောက်တယ်နောက်တစ်ခုကတော့ဒီကွာရန်တီးမှာနေတဲ့လူတွေကတော့ခါလေးကျတော့ဒီဘောထားအမြင်ပေါ့ငါမှဘယ်လိုဖြစ်လို့ဒီရောက်လာလဲအခုအပြစ်တင်နေတတ်တယ်ငါကညာသွားလို့ကဒါဖြစ်သွားတာသူ့ကြောင့်မှဒါဖြစ်တယ်။ညာအပြစ်တင်ခြင်းတည်းပဲကိုယ်ကိုအပြစ်တင်တယ်ပဲ။အဲ့လိုအပြစ်တင်နေကြတယ်ကိုယ်ပြန်ဖြစ်ပြည်စီကြပါတော့။အဲ့တော့ဒါဖြစ်သွားပြီ။ငါအကောင်းဆုံးကြောင့်ဘယ်လိုလုပ်လဲ။အစီအစဉ်တွေချမှာပေါ့နော်။ဒီခါလေးကျတော့လေတချို့အဲ့ဒီတရားဆက်နေတော့မီဒီယာတွေမော Facebook တွေဖြစ်စေ Internet မှာသူတချို့လုပ်တဲ့နေ့ချောက်ကြည့်နေကြတယ်လေ။သူကိုယ်စိတ်ဖြစ်စီဖြစ်စီတာပေါ့နော်။ဒီလိုကအခုချိန်မှာအများကြီးနေနေလာ။ညာဖြစ်တဲ့ရဲ့သဘာဝရတော့ထူးခြားတာတွေပေါ့နော်။ဒီခါလေးကတော့အနည်းထိုင်အောင်လေးပါမှာပေါ့နော်။အဲ့ဒါတွေကကိုယ့်ရဲ့ခံနိုင်ရည်ထက်ကိုကျော်တော့ဘာပုံစိတ်တည်တည်တယ်ပေါ့။အဲ့တော့ဒီနေ့တော့ကြီးကြီးနေတယ်ကိုလိုတော့ပဲယူမယ်။အချိန်ကိုတတ်မှတ်လိုက်မှာပေါ့။မနေ့တစ်ချိန်ကျအချိန်ကြည့်မယ်။ကိုယ်ကြီးဖိချရတဲ့ဒီဌာနတွေပဲကြည့်မယ်။ဂျန်နာရီကတော့လောစဲမဖတ်ဘူး။ဒါခါလေးကျတော့လေကိုယ့်ရဲ့ကိုယ့်ရဲ့ဒီလူတွေရဲ့သဘောထားမှာငါ့ကိုထိ ंछ ုတ်ထားတယ်လို့သူတို့ယူဆတယ်ဘာလို့လဲဆိုတော့ဒါသူတို့ညစ်ပေးတာမဟုတ်ထိ ंछ ုတ်တာမဟုတ်ဘူးဒါလူအချက်အရာဟိုနေရတယ်လို့သူသဘောထားပြတာပေါ့ငါ့ကိုထိ ंछ ုတ်ထားတယ်လို့ထင်တယ်ဆိုရင်ပြည်သူကပို့ထားမှာပေါ့နော်အဲ့တော့ဒါငါလူအချက်အရာအားကြမ်းမရေးတွေ့သမိသားစုကြမ်းမရေးတွေ့နောက်ကိုယ့်ရဲ့နိုင်ငံအတွက်လူအချက်တစ်ခုရောက်နေတယ်လို့လက်ခံလိုက်လို့ဒီကွာရန်တီးမှာနေတဲ့လူတွေကစီစီစီတက်တာပေါ့နော်။ဘာလို့ကျန်ရလဲဒီကွာရန်တီးဝင်နေသူတွေပေါ့တခြားလူတွေကလည်းအရေးကြီးတာပေါ့နော်။ဒီခါလေးကျတော့လူတွေကိုကွာရန်တီးကနေထွက်လာလို့ဆိုရင်လူတွေကရှောင်ကျင်တာခွဲခြားကျင်တာအဲ့ဒီလူတွေရှိတတ်တယ်ပေါ့။အဲ့ဒါလေးကလည်းအပြင်းလူတွေရဲ့ကြောက်ပူကြပေါ့။ပြေးပြေးချင်းချာနားမလဲပဲကြောက်တယ်။ဒါတခါလေးကျတော့အပြင်းလူတွေအဖြစ်ပြောတာရှိတာပေါ့နော်။သူတို့ဖြစ်တာတော့မဲပြီးပြပါကြမျိုးစုံပေါ့နော်အဲ့လိုကိုအချိန်နဲ့ကိုရှောက်ပြောနေတာရှိတယ်။ဒါကတော့ဂျန်တဲ့လူတွေရှောင်ဖို့ပေါ့နော်။ဂျန်တဲ့လူတွေကလည်းဒီကွာရန်တီးလူနားလေပြီးပူဆာနာပြီးသူတို့ကွာရန်တီးကလာပြီးလို့အပြန်ထွက်လာလို့ခဲ့လေလက်ခံမှုသူရဲ့ community ထဲမှာပြန်နေနိုင်အောင်သူတို့အလုပ်တွေပြန်လုပ်တယ်အကူအညီပေးဖို့လိုတာပေါ့နော်။ဒါဆိုတော့သူတို့အညီမရှိတော့လို့ဒီဂျမိုက်ကိုထဏတာပြန်ခွင့်ပြလိုက်တာပေါ့နော်။အဲ့ဒါလည်းလိုအပ်တယ်။အဲ့လိုမျိုးကျေးဇူးတို့တွေ့နေတယ်ဆိုရင်ဒါကိုစိုးရိမ်နေပြီးတော့စိတ်ကြည်ကြည်ကြီး
ဟုတ်ကဲ့ဆရာအဲ့တော့ဒီကိုဗစ်ကာလမှာပေါ့နော်စိတ်ဖြစ်စီမှုတွေများလာလို့အခုညီလို့ရဆိုရင်ဆရာဒီစိတ်ကြမ်းမှဆိုင်ဖို့ဆောင်မှုပေးနိုင်တဲ့အနေထားတွေဘယ်လိုရှိလဲ
စိတ်ကြမ်းမှရေးဆရာဝန်ကြီးပေါ့နော်ကျွန်တော်ကတော့စိတ်ကြမ်းမှကြီးဆန္ဒဆရာဝန်ကြီးနဲ့အမှုရှိတဲ့ပြည်ထောင်ခိုင်အလုံးမှာရှိတယ်အခုအချိန်ကြီးဆိုတော့ကိုဗစ်ကာလမှာသွားလာတာခက်ခဲတာရှိတယ်အဲ့တော့ကုညီနိုင်အောင်အချိန်နဲ့ပြင်ချင်းပုံမှန်ပြင်ကိုဆက်ပါသူကျွန်တော် ကြညာထားတာရှိတာပေါ့နော်ဘယ်လိုလဲကျမိတ်ဆန္ဒကြညာဘယ်လိုတခြားစိတ်ပညာအသေးတွေလည်းတို့ကြညာရှိတယ်နောက်ပြီးတော့ psycho social ခေါ်မှာပေါ့စိတ်ပိုင်းဆိုင်ရာလူမှုရေးပိုင်းဆိုင်ရာအကူအညီတွေရမှုကြတော့ဒီလူမှုဝန်ထမ်းဌာနပေါ့နော်အဲဒီဌာနကပြည်내အတိုင်းကြီးအားလုံးမှာပြောပုံမှန်တည်ကြညာထားတယ်အဲဒီလိုဆုံးဆက်နေလို့ရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျန်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကန်သစ်ကျေးရွာမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားလို့စိတ်ကူးတာမှုခံယူနေရပါတယ်။မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်နေနေအတွင်းမူရင်ဆေးဝါးပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်ဆိုတာနဲ့ရခိုင်နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ခြေညာချက်အပေါ်အဲ့ဒီနိုင်ငံရေးပါတီခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကံတစ်ကျေးရွာအနီးမှာမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားပြီးစစ်တွေဆေးရုံမှာအတွင်းလွန်လာအဖြစ်စီးကုသမှုခံယူနေရပါတယ်။ဒဏ်ရာရရှိသူတွေကတော့ကံတစ်ကျေးရွာကအသက်40ကျော်အရွယ်ဦးထွေးအောင်နဲ့ဦးအောင်ဆန်ဝေတို့ဖြစ်ကြပြီးသူတို့နှစ်ဦးလုံးမှာဒီလ23ရက်နေ့ကရွာအနီးကမင်းမတောင်ကုန်းမှာမိုင်းနှင်မိတာလို့ပုံနာကျွန်းမြို့ခံတွေကပြောပါတယ်။အခုမိုင်းပေါက်ကွဲတဲ့တောင်ကုန်းအနီးမှာ2019နှစ်ကုန်ပိုင်းတော့ကရခိုင်တပ်တော် AA နဲ့အစိုးရတပ်တွေအကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းပေါက်ကွဲမှုအကြိမ်20နီးပါးဖြစ်ပွားခဲ့တဲ့အတွက်အရက်သားတေဆုံးမှု12ဦးနဲ့ဒဏ်ရာရရှိသူ30ကျော်ရှိတယ်လို့ရခိုင်အရက်ဖက်ဖွဲ့စည်းတွေပြုစုထားတဲ့စည်းရင်းတွေအရသိရပါတယ်။
မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထိန်းချုပ်နယ်မြေအတွင်းမှာဖမ်းဆီးရမိထားတဲ့မူရီစေဝါပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်လို့တထုံခရိုင်ပြုမှုဆောင်ကော်မတီဖွဲ့ဝင်နိုင်စောမင်းဦးကပြောပါတယ်။လက်ရှိထိန်းသိမ်းထားတဲ့အထက်မှာအမျိုးသမီးတွေဟာမူရီစေကိုတုံးဆွဲတာတခုတည်းမဟုတ်ပဲရောင်းဝယ်ရမှာလည်းပါဝင်နေတယ်လို့သူကဆိုပါတယ်။အထူးသဖြင့် COVID-19 ရောဂါကာကွယ်ထိန်းချုပ်တဲ့ကာလအတွင်းမှာလူများခီးသွားလာမှုနှေးပါခြင်းတကြံပွဲတော်ပိတ်ထားတဲ့ကိစ္စတွေကြောင့်မူရီစေဝါတုံးဆွဲရောင်းချသူတွေကိုပုံမဖမ်းဆီးရမိတာဖြစ်ပြီးဘိဆိုင် US အစပြင် WY စေတာ9000ကျော်ဖန်စီရမိထားတယ်လို့သူကဆိုပါတယ်။အဆိုပါမူရီစေဝါပြစ်တံကြခံရသူတွေနဲ့စိတ်ဖြတ်သူတွေအတွက်စာနာရိတ်ခါမလိုလားမှုတွေရှိလာပြီးစေဝါပစ္စည်းတွေကလည်းလိုအပ်လာတယ်လို့မွန်ပြည်သက်ပါတီတထုံငရံယုံကသိရပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းယခုရက်ပိုင်းမှာလက်နက်နဲ့ဖောက်ခွဲရေးပစ္စည်းတွေဖမ်းဆီးရမှုများပြားနေတယ်လို့ဒေသခံတွေကပြောပါတယ်။မေလ26ရက်နေ့ကမူဆယ်မြို့ကောင်းမှုတုံရပ်ကွက်မှာလက်နက်ခဲယမ်းများနဲ့ဆက်ဆက်ပစ္စည်းတွေမေလ25ရက်နေ့ကမူဆယ်မြို့မှန်မိန်မြန်မာတရုတ်နယ်စကိတ်အနီးမှာဖောက်ခွဲရေးအတွက်အသုံးပြုတဲ့ shock troop တီတိုနေတာစနက်တန်ထည့်ထားတဲ့စက်ကူကြပ်ဖာ318ဖာစုစုပေါင်းတီတိုနေတာ95,406 နဲ့မေလ24ရက်နေ့ကလည်းမူဆယ်မြို့နောင်မွန်ကျေးရွာမှာပစ္စိုသုံးလက်ပစ္စိုကြီးအိမ်လေးခုနဲ့ကိုမမကြီး28,000တို့ကိုဖမ်းဆီးရမိခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ယုံကတရင်ထုတ်ပြန်ထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာအခုလတွင်ဘုံတွေဆက်ဆိုင်ပေါက်ကွဲနေပြီးဘုံကွဲမှုလက်သက်ကိုမဖမ်းမိသေးတဲ့ပေါ်ဒေသခံတွေလုံခြုံမှုအတွက်စိုးရိမ်နေရပါတယ်။မေလ26ရက်နေ့မွန်းလွဲတနားရီမှာတော့စွမ်းစွန်ရက်ွက်တဲ့နဲ့ရက်ွက်နဲ့လမ်းကြမ်းမှာဘုံနှလုံးဆက်ဆိုင်ပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှုမှာကလေးတယောက်ရဲ့နှဖူးကိုဘုံစနဲ့ငယ်ထိမှန်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။မေလ17ရက်နေ့ညမှာပဲမူဆယ်မြို့ဝင်ဂိတ်မှာဘုံတက်ထားတဲ့အိတ်ကိုငွေကောက်ကောင်တာထဲလာပစ်ထဲလို့တလုံးပောက်ကွဲခဲ့တယ်လို့မေလ12ရက်နေ့ညမှာတော့စွမ်းစွန်ရက်ွက်ပန်းစိပြည်သူစီဝင်းနီးမှာနှလုံးပောက်ကွဲခဲ့ပါတယ်။ဒီရက်လုံးမှာတော့လူလူစီကိုက်မှုတော့မရှိခဲ့ပါဘူး။ဘုံခွေမှုလက်တက်ကူတော့တစ်ချိန်မှဖမ်းဆီးရမိခြင်းမရှိခဲ့ပါဘူး။
လက်နက်ကင်တစိတ်စတစ်ကာတွေတပ်ထားတဲ့ကားနဲ့တပ်ဖွဲ့ပိုင်နံပါတ်ပြားတွေတပ်ဆင်ထားပြီးကရင်ပြည်နယ်ဖအံကော့ကရိတ်နယ်မြောက်ရီလမ်းကြောင်းပေါ်မှာတွန်းလာနေတဲ့ကားတွေကိုအခုလနှစ်ဆက်တရက်နေ့ကမြောက်ရီမြို့မှာလိုက်လံဖြုတ်နေပါတယ်လက်နက်ကင်တပ်ဖွဲ့ဝင်တွေအပြင်တပ်ဖွဲ့ဝင်မဟုတ်တဲ့သူတွေရဲ့ကားမှာလည်းလက်နက်ကင်တစိတ်အတုံးပြူပြီးတတ်နေတာရှိတဲ့အတွက်အခုလိုတ
Tawan Shitu Uga, Piovare, Nesamio Pietem, Yavri, Mioma, NCA, Lemaye told Hare, Kayin Dina Lenaka in Tompe of Jay, Kayin Neta Santane, Acha Machemisha Lenaka, Puang Erile, Nita Nida Jow, the two appointment Mahoga, Gary Male, that point went to Sego, a Tom Bubi, Seaboy Loka Nida Le, Shini Bare.
အခုပတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအကျဉ်းစားခံနေရတဲ့နိုင်ငံရေးပါတီခေါင်းဆောင်ဒေါက်တာအေးမောင်ကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေရုပ်သိမ်းပြီးလာမယ့်ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အဖြစ်ပါဝင်ခွင့်မပြုတော့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်အပေါ်တိုင်းနာနိုင်ငံရေးပါတီကခေါင်းဆောင်တွေကနေဝေဖန်ထောက်ပြနေကြပါတယ်မိကလျာမုံကနေစုစည်း
ဒီလိုကြည့်နေတဲ့အဖြစ်အပျက်ဟာတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေကိုတိပေးလိုက်တဲ့ခေါင်းလောင်းတန်လို့မြင်ပါတယ်။ရက်တန်းကျိုးရဦးဆောင်တဲ့ဖြစ်မှာဥပဒေတွေကနိုင်ငံရေးခေါင်းဆောင်တွေရောက်ပြီးလို့ဒီနေ့ဖြစ်တာတော့အပေးစီဘူးလို့ကျွန်တော်မြင်တယ်။ဒီဖြစ်တာကခိုင်နိုင်ငံရေးခေါင်းဆောင်တွေကလည်းအခြားသောတိုင်းနိုင်ငံရေးခေါင်းဆောင်တွေကိုတတိပေးလိုက်တဲ့ခေါင်းလောင်းတန်လေလားလ
ီနဲ့ထောင်လန်အနှစ်20ချလိုက်ပြီးတော့အမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေလဲရုတ်သိမ်းလိုက်ပြီးလာမဲ့ရွေးကောက်ပွဲတွေမှာလဲကိုယ်စားလှယ်ဖြစ်ကနေဝေရောက်ရှင်ပြိုင်ခွင့်မပြုတော့ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကမရှင်ကမေလ18ရက်နေ့မှာထောက်ပြန်ကြေညာခဲ့တာပါကချင်ပြည်နယ်ပြည်သူ့ပါတီ KSPB ဥက္ကဋ္ဌဒေါက်တာမနမ်သူးကြကတော့အခုလိုရေးယူတာဟာပိုင်းရနာစည်းလုံးညီညွတ်ရေးကိုအများကြီးထိခိုက်သွားနိုင်တယ်လို့ခုလိုဆိုပါတယ်
။ဒေါက်တာစည်းလုံးရေးကိုဝိအားဆက်ရှိရောပါဒါကဦးစားပေးလို့ပါ။အဲဒါကိုရေးရပေါ့ပေါ့စဉ်းစားပေးဖို့အရေးယူဆောင်ရွက်ပေးဖို့တော့ကျွန်တော်မျှော်လင့်ချက်တာပေါ့။ဒါအဲဒီအမှုဖြစ်တယ်ဆိုတော့ဒါမှမဟုတ်အခုချိန်မှာကျွန်တော်ကြည့်ရတာတော့ဒါအဲဒီဆော့ဘောစဉ်းစားပေးတဲ့အချိန်မှာပြရအောင်လို့အဲကြောင့်လို့ရှင်းမကောင်းတော့ဖြစ်တယ်။ဒါညာကြီးရဲ့ညီလေးမှာကျွန်တော်တို့ဒီညာရဲ့ချစ်ခဲ့သားမှာပဲ
။အပြစ်ဒဏ်ကြက်ခံပြီးတဲ့အခါမှာလည်းတသက်လုံးနိုင်ငံရေးမလုပ်ရတဲ့အချက်ကိုမိမိအနေနဲ့နားမလည်နိုင်ဘူးလို့လည်းလူပောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကပြောပါတယ်
။အပြစ်ဒဏ်ခံပြီးသွားတယ်ဆိုလို့ရှိရင်ဒီအပြစ်ဒဏ်ကြောင့်ဆိုတော့နောက်တဲ့အရေးကြီးမှုရဲ့ဇက်တိုက်ဇက်တိုက်မလုံးအောင်လို့ကျွန်တော်အဲ့လိုပဲနားလဲရပြအခုကသူကအခုသူတို့ရေးထားတဲ့စိမ့်မှန်ကဟိုဒေါက်တာအေးမောင်ကိုတသက်လုံးနိုင်ငံရေးမလုံးအောင်မဲ့သဘောအဲ့လိုရေးထားတာတွေ့ရတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နားမလဲဟိုကျွန်တော်အနေနဲ့တော့နားလဲရတော်တော်ခက်တယ်လို့ကျွန်တော်ပြောချင်တယ
်ဒေါက်တာအေးမောင်ကိုကိုယ်စားလှယ်ဖြစ်ကနေရုတ်သိမ်းလိုက်တဲ့အပြင်ရွေးကောက်ခံခွင့်တွေကိုလည်းပိတ်ပင်လိုက်တာဟာရခိုင်တိုင်းရင်းသားနိုင်ငံရေးသမားတွေကိုထွက်တော်လမ်းကြောင်းပေါ်စိတ်ကုန်စီပြီးလက်နက်ကင်လမ်းကြောင်းကိုတွန်းပို့နေတယ်လို့လည်းနိုင်ငံရေးကဲခတ်သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
။ဆက်ပြီးတော့ရခိုင်ပြည်နယ်မြင်းပြားနယ်ပေါက်တော်မျိုးပေါ်ရက်ွက်တွေမှာတောက်တုံးရီတွေရှားပါနေပြီးနေတွေကကျေးရွာအများပြားမှာလည်းရေကန်တွေခန်းချောက်သွားတဲ့အတွက်ဒေသခံတွေဟာတောက်တုံးရီအတွက်အခက်ကြုံနေကြရပါတယ်။မောင်အေးကလည်းစုစည်းတင်ဆက်ပေးထားပါတယ်။
ပေါက်တော်မျိုးတော့အဓိကအားထားရတဲ့ရေကန်မှာရေမရှိသလောက်ဖြစ်နေတဲ့အတော့ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုပေါက်တော်မျိုးစီပေါင်းဥက္ကဋ္ဌဦးခင်မောင်သိန်းကအခုလိုပြောပါတယ
်ကျွန်တော်တို့မြို့ပေါ်အလင်းတဝိုက်ဖြစ်တဲ့နေရာတွေမှာလည်းရေချနေတယ်ပေါက်တော်မျိုးပေါ်ကအဓိကအားထားရတဲ့ရေကန်မှာလည်းရေလုံးဝမရှိလို့ဖြစ်နေပါပြီပေါက်တော်မျိုးပေါ်ကိုရေပြေလို့တော့မှလည်းနောက်ဆုံးဆိုပြီးတော့ကျွန်တော်ကရေပြေတဲ့နေရာလာပြောပါတယ်
နေဖက်ကကြေးရော်တယ်မှာလည်းသောက်ရေအခက်ခဲဖြစ်နေရတဲ့အခြေအနေကိုသူကအခုလိုစပြောပါတယ်
နေဒီမှာကကျတော့ရေချပွားမှုတွေကတော့အများကြီးဆုံးရှုံးနေရတယ်ကျွန်တော်တို့အဖြစ်အပျက်ကကျန်းဆိုအင်းလေးကဆန်ကျွန်းပါအဲ့ဒီဥစ္စာမှာမက်ရှင်ဆိုရင်ရောဘူးဒီကအမိစုကိုရေကူးနေကိုနေတယ်ဆောက်ရအလွန်ရှာနေပါတယ်အဲ့ဒါမှာပြင်းနေတော့မရှိဘူးတဲ့လွန်ကြီးတဲ့မိုက်ကရေလုံလောက်တဲ့ဆောင်းဆောင်းပြေတော့ဆိုရင်မျိုးတို့အဖြစ်အပျက်တွေကနောက်လေးတွေနဲ့တွားပြီးတော့ဖြစ်နေရတာရှင်ရှုံးနေရပါတယ်တော့တော့တမျိုးနဲ့လုံးလုံးလို့တောက်ပြီးရေချပွားမှုနဲ့ကျေစုံနေရပါတယ
်2020တခုနိုင်မှာကျင်းခုံမှာဆေကရေကိုသေယူဖို့အစီအစဉ်ရှိပြီးအဲ့ဒီလုံကဆောက်ရနိုင်ရင်မျိုးပေါ်ရက်ကောတဲ့သောက်ရတော့စိတ်ချရမှာဖြစ်တယ်လို့ဆိုပါတယ်အလားတူမောင်ပြမျိုးတွေကကြေးရွာတချို့မှာလည်းသောက်ရအခက်ခဲဖြစ်နေရတဲ့အခြေအနေကိုမောင်ပြမျိုးခံဦးစိတ်မောက်ကအခုလိုပြောပါတယ
်ဟိုမောင်ပြမှာရွှေလို့ကြတာရွှေကြတာမောဖိုးကပလောင်းပေါ်မှာပြည်တော်ပေါ်မှာရဲတော့ဒီလိုပြန်ဆောင်မှာပါရှေးပေါ်ကလူကြီးတွေကဒိုင်းသားကိုဒီကားတွေဆဲပေါ်ကြပါရဲ့
ကြေးရော်တွေမှာရှိတဲ့ရေတွန်းရေကန်တွေကိုအလူရှန်တွေနဲ့တုဖွာမှုရှိတယ်လို့တချို့ကြေးရော်တွေမှာတော့ကိုထူကိုထားစလိုက်နဲ့တုဖွာပြူပြန်ထိမ့်သိမ့်မှုတချို့ရှိပေမဲ့မောင်ပြပေါတော်မြေပုံမြောက်ဦးနဲ့ရသေးတော်အပါဝံမြို့နယ်တွေကကြေးရော်တွေမှာနှိုက်ဆိုင်နှိုက်တိုင်းအခုလိုနေရာတွေမှာသောက်သုံးရေရှားပါမှုနဲ့ကြုံတွေ့ရလဲရှိပါတယ်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ပခန်တီနယ်ပုံနာကျွန်းမြို့နယ်ကံတစ်ကျေးရွာအနီးမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်မြို့တိုင်းသားနှစ်ဦးခြေထောက်ပြတ်သွားလို့စစ်တွေစေယုံမှာစေကုသမှုခံယူနေရပါတယ်မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ထင်းချုံနယ်မြေအတွင်းမှာဖမ်းဆီးရမိထားတဲ့မွေးရည်စေဝါပြစ်မှုတွေမှာအမျိုးသမီး25ရာခိုင်နှုန်းကျော်ပါဝင်နေတယ်လို့ပါတီတာဝန်ရှိသူတဦးကပြောပါတယ
်တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်တင်းလွာပဲဖြစ်ပါတယ်နောက်ပတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မေလ28ရက်ကြာတာပြီးနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မော်တလက်ပြောပါအောင်မယ်ရှင်။ American ပြည်တော်စုမှာ COVID-19 ကရောဂါကြောင့်သေဆုံးသူ3000ကျော်သွားပါပြီ။ဒီအရေးအတွက်ဟာ Vietnam နဲ့ Korean စစ်ပွဲနှစ်ခုပေါင်းအတွင်းမှာ American တွေသေဆုံးခဲ့ရတဲ့အရေးအတွက်ထက်ပိုများပါတယ်။စံတင်ရလာအောင်သေဆုံးသူများနေချိန်မှာပဲသေဆုံးသူတွေအတွက်တင်းနှင်းလာနေကြရဲ့ငြိမ်သက်အောင့်မေ့ခြင်းအထိတ်အမှတ်လုပ်ဖို့အထက်လွတ်တော်ပါတီပြည်အလုံးကအမတ်တွေကထပ်မံပြောကြားခဲ့ကြပါတယ်။အောက်လွတ်တော်မှလည်းလွတ်တော်အစည်းအဝေးလုပ်တဲ့နေ့တိုင်းမှာငြိမ်သက်အောင့်မေ့ခြင်းအထိတ်အမှတ်လုပ်ကြဖို့အဆိုပြုထားပါတယ်။ကမ္ဘာပြေဝန်း COVID-19 ကရောဂါကြောင့်လူပေါင်း265သန်းလောက်အစားအသောက်အလွန်အမင်းရှားပါးမှုနဲ့ရင်ဆိုင်ကြရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတုံ့တက်ထားပါတယ်။နယူးယောက်မြို့အခြေစိုက် Hunger Project Prahita အဖွဲ့ကလည်းကမ္ဘာမှာဆာလောင်မှုကိုရေရှည်ကြုံနေကြရသူပေါင်းကတန်820လောက်ရှိနေတယ်လို့ဒီကနေ့မေလ28ရက်နေ့မှာကြားရောက်တဲ့ကမ္ဘာတဝန်းဆာလောင်မှုသိမှုတိုက်ဖြည့်ရေးနေ့မှာပြောကြားလိုက်ပါတယ်။လက်ရှိကမ္ဘာမှာအစားအသောက်မလောင်ရတဲ့ပြဿနာနဲ့ရင်ဆိုင်နေကြရသူ135တန်းရှိနေပြီးကရောဂါတိုက်ဖြည့်ရေးကိုမြန်မြန်ဆန်ဆန်မလုပ်ရင်လူပေါင်း265တန်းလောက်ပြဿနာကြုံရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကလည်းပြောထားပါတယ်။ COVID-19 ကရောဂါကြောင့်အစားအသောက်စိုက်ပျိုးထုတ်ပိုးတင်ပို့ဖြန့်ဝေမှုပိုင်းအလုံးထိခိုက်နေပါတယ်။တရုတ်အမျိုးသားလွှတ်တော်ကနေဟောင်ကောင်မှအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းဖို့ဒီကနေ့အတည်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းတီးခြားခွဲထွက်ဖို့ကြိုးစားမှုနိုင်ငံတော်ပုံကံမှုအကြမ်းဖက်မှုနိုင်ငံသားကဝင်ရောက်ဆွတ်ဖက်မှုတွေအပေါ်ပြည်မာကြီးအစိုးရကတိုက်ရိုက်နှိမ်နှင်းအရေးယူနိုင်မဲ့ဒီဥပဒေအပေါ်ဟောင်ကောင်ပြည်သူတွေအကြီးအကျယ်ကန့်ကွက်နေကြပါတယ်။ဟောင်ကောင်ကို British အုပ်ချုပ်ရေးကနေတရုတ်အုပ်ချုပ်ရေးလက်လွှဲပြောင်းပေးစဉ်တရုတ်အစိုးရပေးထားတဲ့ကတိကိုချိုးဖောက်တာဖြစ်တယ်လို့ British အစိုးရကပြောထားတယ်လို့ American ကလည်းဟောင်ကောင်ကိုပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုရှုတ်သိမ်းမယ်လို့တတိပေးထားပါတယ်။ အမေရိကန်ပြည်ထောင်စုတမိုင်းမှာပုဂ္ဂလိကပိုင်အာကာသယာဉ်သုံးပြီးအာကာသယာဉ်မှုတွေအာကာသကိုသွားမဲ့ပထမဆုံးခီးစဉ်ကိုရာသီဥတုကြောင့်ပထုံးနေတော့ကရွှေဆိုင်ခဲ့ရပါတယ်။အာကာသကိုလွတ်တင်မဲ့ဖလော်ရီဒါပြည်နယ်ကနေဒီအာကာသစခန်းနားမှာလျှက်စီးတွေလက်မဲ့အန္တရာယ်ရှိတာကြောင့်အစီအစဉ်ကိုဖျက်ပြီးတော့စနေနေ့ကျမှလွတ်တင်ဖို့ရွှေဆိုင်ခဲ့ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေကြားရောက်နေခဲ့တာဖြစ်ပါတယ်။အခုကြာတာပိတ်ညအတွက်ရေဒီယိုအသံခွင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြရတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲမှပါရှင်။
This program has come to you from the Voice of America, Washington.